Welcome to the Voice of America in Burmese.
သောရရှင်ပေါင်းကိုဗစ်ကပ်ဘေးနဲ့အတူအခြားခြားသောဘေးအန္တရာယ်အမျိုးမျိုးကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2021ခုနှစ်ဖေဖော်ဝါရီလ13ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ32 40 48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးပိတ်ဆို့ဒဏ်ခတ်အရေးယူမှုတွေလှုပ်လာနေပါပြီဒါပေမဲ့အခြေခံပြည်သူတွေကိုမထိခိုက်စေဖို့လိုတယ်လို့လူအခွင့်အရေးလက်ထောက်မဟာမင်းကြီးကပြောကြားပါတယ
် The seizure of power by the Myanmar military earlier this month constitutes a profound setback for the country after a decade
ဒရင်းအပီပီချင်းတင်ပြတဲ့ဒရင်းလွန်မှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအခြားစိတ်ဝင်စားဖို့ရာထိတ်တန့်ရောက်သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုအောင်မြတ်တို့တို့ပြောပြပေးပါအောင်ဗျာ
မနေ့တောက်ကြနေ့ကကျင်းပခဲ့တဲ့မြန်မာအရေးကိစ္စကုလသမဂ္ဂလူခွင့်ရေးကောင်စီအထူးစည်းဝေးကမြန်မာနိုင်ငံမှာအရသာအုပ်ချုပ်ရေးအမြန်ဆုံးပြန်လည်တည်ဆောက်ပေးဖို့နဲ့ဒေါက်ဆန်းစုကြည်ကိုချက်ချင်းပြန်လည်ပေးဖို့တောင်းဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂအဖွဲ့ရုံးချုပ်မှကျင်းပခဲ့တဲ့အဲ့ဒီအစည်းအဝေးကမြန်မာနိုင်ငံအတွင်းဥပဒေမဲ့ဖမ်းဆီးထိန်းသိမ်းခံရသူအလုံးကိုချွင်းချက်မရှိအမြန်ဆုံးပြန်လည်ပေးဖို့နဲ့ရွေးကောက်ခံအစိုးရပြန်လည်ဖွဲ့စည်းပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုမဲမခွဲပဲအတည်ပြုချမှတ်လိုက်ပါတယ်
။ Human rights implications of the crisis in Myanmar as orally revised.may be adopted without a vote it is so decided
ဆုံးဖြတ်ချက်ချမှတ်ကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌနာဇက်ရှာရီမ်ခန်ကအတည်ပြုကြေညာလိုက်တာဖြစ်ပါတယ်အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာကန့်ကွက်မဲမရှိဘဲချမှတ်လိုက်တဲ့အဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကုလသမဂ္ဂဆင်မြက်မှာမြန်မာနိုင်ငံကိုအစ်စ်တိုက်ထောက်ခံခဲ့တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ကဆုံးဖြတ်ချက်တည်းမပါဝင်ဘဲ dissociate လုပ်ခဲ့ပါတယ်။ဆုံးဖြတ်ချက်ကိုထောက်ခံခဲ့တဲ့ British နိုင်ငံအမြဲတမ်းကိုယ်စားလှယ်ကတော့ကုလသမဂ္ဂလူခွင့်ရေးကောင်စီကမြန်မာပြည်သူလူထုနဲ့တားရဲရှိတယ်လို့ပြောပါတယ်
။ We stand with the people of Myanmar who are exercising their democratic and human rights.
As we also know လူခွင့်ရေးတွေကိုအကာအကွယ်ပေးဖို့ကျွန်တော်တို့မှတာဝန်ရှိတာကြောင့်ဒီမိုကရေစီနဲ့လူခွင့်ရေးတွေကျင့်သုံးတောင်းဆိုနေတဲ့မြန်မာပြည်သူပြည်သားတွေနဲ့ကျွန်တော်တို့အတူရပ်တည်ပါတယ်လို့ဗြိတိန်သံမကြီးဂျူလီယာဘရက်ဝတ်ကပြောပါတယ်။ပုံမှန်သိကျင်းပါလိမ့်မရှိတဲ့အဲဒီကုလသမဂ္ဂလူခွင့်ရေးကောင်စီအထူးအစည်းအဝေးကိုတင်သွင်းတဲ့ဆုံးဖြတ်ချက်ကိုဗြိတိန်နဲ့ဥရောပသမဂ္ဂ EU တို့ကဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။မူရင်းစာသားမှာကုလသမဂ္ဂကျွမ်းကျင်သူတွေကမြန်မာအခြေအနေကိုအနီးကဆောင်ကြည့်ဖို့နဲ့မြန်မာစစ်တပ်ကိုကန့်သတ်တားမြစ်နိုင်ဖို့အချက်တွေပါဝင်ခဲ့ပါတယ်။ဒါပေမဲ့အဲဒီအချက်တွေကိုဖျောက်ချပေးပြီးမှတညတညတည်းဆုံးဖြတ်နိုင်ခဲ့တာဖြစ်ပါတယ်။ကန့်ကွက်သူမရှိဘဲဆုံးဖြတ်ချက်ချအပြီးမှာတော့တရုတ်တမ္မကြီးချန်ရှူကဆုံးဖြတ်ချက်မူကြတင်သွင်းသူတွေကိုကျေးဇူးတင်စကားပြောကြပေမဲ့တရုတ်နိုင်ငံအနေနဲ့ဒီဆုံးဖြတ်ချက်တွေမပါဝင်ဘူးလို့ပြောပါတယ်။ရုရှား၊ဗင်နီဇွဲလား၊ဘိုလီးဗီးယားနဲ့ဖိလစ်ပိုင်နိုင်ငံတို့ကလည်းတရုတ်နိုင်ငံလိုပဲဆုံးဖြတ်ချက်တွေမပါဘဲ dissociate လုပ်ခဲ့ပါတယ်။အခုဆုံးဖြတ်ချက်အရလူခွေရေးကောင်စီအနေနဲ့တခါအရေးယူနိုင်တဲ့အခွင့်အာဏာမရှိပေမဲ့လို့မြန်မာနိုင်ငံအတွင်းအင်အားသုံးအကြမ်းဖက်မှုနဲ့လူခွေရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုရာကိုအတိအပြုထောက်ခံပြောဆိုနိုင်မှာဖြစ်ပါတယ်ခင်ဗျာ။ February 1ရက်နေ့အာဏာသိမ်းယူပြီးကတည်းကနိုင်ငံရေးကောင်ဆောင်တွေတက်ကြွလှုပ်ရှားသူတွေရွေးကောက်ပွဲတာဝန်ရှိသူတွေကိုဖမ်းဆီးထားတဲ့မြန်မာစစ်တပ်ကအခုအခါအာဏာသိမ်းမှုကိုစန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုအရှိန်မြှင့်ဖမ်းဆီးမှုတွေပြုလုပ်လာနေပါတယ်။မင်းညာကအမှောင်တူတဲ့ရန်ကုန်မြို့ကြီးပတိုင်းရက်ကဖက်စစ်မှုတစ်ခုအကြောင်းကိုတော့အခုလိုကြားကြရပါတယ်။အဲည
ာဘက်ဆိုရင်အေကောင်းချမ်းလည်းမအေးရဘူး။ကိုကြီးလိုက်လိုက်ဆွဲတာ။ဥမာရဲကောင်ကိုဝိုင်းတာပြီ။ဆွဲသွားတဲ့သူကိုပြန်ပေးဖို့နောက်ပိုင်းစေရောဆရာဝန်တွေ CDM တဲ့ပါလို့တဲ့။ဟိုပြန်ထုတ်ပေးဖို့သွားတောင်းဆိုနေတာပါရဲကောင်ကြီးပတိုင်းရဲစခန်းရှိမှာပါ
Citizen Journalist လို့ခေါ်ဆိုနိုင်တဲ့တာမန်ပြည်သူတွေကသတင်းပေးပို့သူတို့ကအပြားပြည်သူတီအောင်လူမှုမီဒီယာမှာအခုလိုဖြန့်ဝေထားတာဖြစ်ပါတယ်။အာဏာသိမ်းမှုကိုဤအမျိုးမျိုးနဲ့ဆန့်ကျင်ဆန္ဒပြနေသူတွေကိုအခုလိုညအောင်ချေရောင်းမှဖမ်းဆီးထိန်းသိမ်းနေတာတွေကြောင့်ဒေသခံလူထုတွေအကြားဟန်တာကာကွယ်ပေးရတဲ့ဆိုတဲ့သတင်းတွေလည်းအများပြားထွက်ပေါ်လာနေပါတယ်။အဲဒီလိုညအချိန်မတော်ဖမ်းဆီးမှုတွေအပေါ်တုံ့ပြန်နိုင်ရေးလမ်းအလိုက်ရက်ကွက်လိုက်ပြည်သူလူကြိုးရေးဖွဲ့စည်းထားဖို့ကိုလည်း88မျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်တဲ့ကိုမင်းကိုနိုင်ပါဝင်တဲ့ 88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကလည်းပန်ကြားချက်ထုတ်ပြန်ထားတာရှိပါတယ်။အခုလိုညအချိန်မတော်ဖမ်းဆီးမှုတွေကြောင့်အများပြည်သူတွေကြားစိုးရိမ်ထိတ်လန့်မှုတွေနဲ့ကောလာဟလတွေပြန့်နှံ့နေတဲ့အကြားမနေ့ညကပဲရန်ကုန်မြို့တာဂီတာမြို့မှာမိလောင်မှုဖြစ်ပွားခဲ့ပါတယ်ခင်ဗျ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့ပတ်သက်လို့တရုတ်နိုင်ငံကတစုံတရာပြစ်တင်ရှုတ်ချခြင်းမရှိတာကိုကန့်ကွက်တဲ့ဆန္ဒပြသူတွေကမနေ့တုန်းကရန်ကုန်မြို့တရုတ်တန်ရုံရှိမှာစုဝေးဆန္ဒပြခဲ့ကြပါတယ်။ကျောင်းသားတွေနဲ့ပြည်တွင်းမှာရှိတဲ့နိုင်ငံခြားကျောင်းတွေကကျောင်းသားတွေပါဝင်တဲ့စာရပြသူတော်တော်များများကအာဏာရှင်စနစ်အလိုမရှိမြန်မာနိုင်ငံကိုကဲတင်မှာအာဏာသိမ်းတာကိုအကူအညီပေးနေတာတွေကိုရပ်ပါကျွန်တော်တို့ခေါင်းဆောင်ကိုပြန်လွှတ်ပေးပါစားတဲ့စာတမ်းတွေစိုက်ပုတ်တွေကန်ဆောင်ပြီးစာနာဖော်ထုတ်ခဲ့ကြပါတယ်ဒါအပြင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာဆွေးနွေးမှာမြန်မာအရေးဆွေးနွေးမှုတွေအထက်တရုတ်တို့ကအာဏာသိမ်းစစ်တပ်ဘက်ကရပ်တည်ပြီးအကာအကွယ်မပေးဖို့ကိုလည်းစာနာပြသူတွေကတောင်းဆိုခဲ့ကြပါတယ်မကြသေးခင်တုန်းကပဲအာဏာသိမ်းစစ်တပ်အတွက်နှီးပညာနဲ့ပစ္စည်းကိရိယာအကူအညီတွေပါပေးပို့နေတဲ့ဆိုတဲ့သတင်းတွေအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန့်နှံ့နေတာကြောင့်လည်းတရုတ်နိုင်ငံပေါ်ဆန္ဒပြသူတွေကပိုပြီးအာရုံစိုက်လာကြပါတယ်။လက်တလောအာဏာသိမ်းယူထားတဲ့မြန်မာစစ်တပ်ကမနေ့တောက်ကြနေတုန်းကအကျဉ်းသား 23,000 ကျော်ကိုလူငင်းချမ်းသာကွင်းနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒေါန်ဆန်းစစ်ကြီးနဲ့ရွေးကောက်ကန်ကိုယ်စားလှယ်တွေကိုဖမ်းဆီးမှုတွေပြုလုပ်ခဲ့ပြီးစစ်တပ်အာဏာသိမ်းယူပြီးချိန်နောက်သတင်းပတ်ထဲပြည်သူအများတနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြပွဲတွေဆင်နွှဲနေချိန်မှာအခုလိုအကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။နိုဝင်ဘာလရွေးကောက်ပွဲမှာမဲတမာမှုတွေရှိခဲ့တဲ့ဆိုပြီးအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလတရနေ့ကစလို့ဒေါန်ဆန်းစုကြည်နဲ့တခြား NLD ထိပ်တန်းခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနဲ့ရွေးကောက်ပွဲတာဝန်ရှိသူတွေကိုဆက်လက်ဖမ်းဆီးထိန်းသိမ်းထားတယ်လို့ CDM လို့ခေါ်တဲ့အမှုနည်းနဲ့အာဏာဖိစံရေးလှုပ်ရှားမှုမှာပါဝင်သူတွေကိုနိုင်စင်ဖမ်းဆီးနေတဲ့တချိန်တည်းမှာပဲအခုလိုအကျဉ်းသားအများပြားကိုလွှတ်ပေးလိုက်တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအခုထိဖမ်းဆီးခံရရသူ260ကျော်ရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကပြောပါတယ်။စစ်တပ်အာဏာသိမ်းနောက်ကိုစန့်ကျင်ဆန္ဒပြနေတဲ့မြန်မာပြည်သူတွေနဲ့တသားတည်းရှိအောင်ဖော်ထုတ်ပြသတဲ့အနေနဲ့ဒါဇင်နဲ့ချီတဲ့ဖိလစ်ပိုင်လူမျိုးတွေကဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတမုံတီးဆန္ဒပြခဲ့ကြပါတယ်။စစ်တပ်အာဏာသိမ်းယူထားတာကိုချက်ချင်းအဆုံးသတ်ပေးဖို့နဲ့အယသအစရကိုအာဏာပြန်လွှဲပြောင်းပေးဖို့ကိုလည်းသူတို့ကတောင်းဆိုခဲ့ကြပါတယ
်
မြန်မာပြည်သူတွေနဲ့တစည်းတလုံးနဲ့ရှိတာကိုပြသဖို့ကျွန်တော်တို့ဒီနေရာကိုရောက်နေတာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းထားတာအယသကောင်းဆောင်နဲ့ရွေးကောက်ခံတာဝန်ရှိသူတွေကိုဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်ကျွန်တော်တို့အားလုံးတညီတညွတ်တည်းရှုတ်ချပါရယ်စစ်တပ်အနေနဲ့စစ်တမ်းလျားကိုပြန်သွားတင်တယ်လို့ကျွန်တော်တို့တောင်းဆိုပါရယ်ဆန္ဒပြပွဲဦးဆောင်သူဂျိုရှူအာမာတာကပြောပါရယ်ဖိလစ်ပိုင်ပြည်သူတွေကိုရင်ကလည်း1986ခုနှစ်မှာလူထုဆန္ဒပြပွဲကြီးတွေနဲ့အဲ့ဒီအချိန်ကစစ်တပ်ကျော်တော်နောက်ခံပေးတဲ့တပ်တော်ရှိအာဏာရှင်သမရဖာဒီနန်မာကော့စ်ကိုဖြုတ်ချခဲ့ဖြစ်ပူပါရယ်အဲ့ဒီအချိန်တုန်းကဖိလစ်ပိုင်စစ်တပ်ကြီးကဖီဒယ်ရာမိုးစ်ကလူထုနဲ့ပူးပေါင်းခဲ့ရာကြောင့်ဖေဖော်ဝါရီလ22ရက်နေ့ကနေ25ရက်နေ့အတွင်းဖြစ်ပွားခဲ့တဲ့ People Power Revolution လို့ခေါ်တဲ့ပြည်သူ့စွမ်းအားတော်လှန်ရေးမှာဖိလစ်ပိုင်လူထုအောင်ပွဲမြင်းမြန်ဆန်ဆန်ရရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ဘိုင်းဒိုမီတာ40 kHz 9.13 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA မေဂန်တန်ကစနေနေ့မနေ့ကင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်အောင်မြတ်သူပါဥရောပသမဂ္ဂခေါင်းဆောင်တွေဟာအဖွဲ့ဝင်နိုင်ငံတွေကိုကိုဗစ်ဘေးကပြန်လည်လန်ထူနိုင်မှုအတွက်ထောက်ပံ့ငွေနဲ့အတူနဲ့ချင်းငွေဒေါ်လာ814ဘီလီယံကိုကူညီနိုင်မှုအတွက်တောက်ကြနေမှာလက်မှတ်ရေးထိုးပေးလိုက်ကြပါတယ်။ဒါဟာ EU ကမနေ့ကအတည်ပြုထားတဲ့ဒေါ်လာ98ဘီလီယံရဲ့အဓိကအစိတ်ပိုင်းတစ်ရပ်လည်းဖြစ်ပါတယ်။ဈေးကွက်တွေကနေရန်မုံငွေတွေကိုချေးယူဖို့ EU ရဲ့အုပ်ချုပ်ရေးပိုင်းဖြစ်တဲ့ဥရောပကော်မရှင်ရဲ့ခွင့်ပြုချက်ကိုရရှိနိုင်မှုအတွက်အဖွဲ့ဝင်နိုင်ငံတွေကဒီစီမံချက်ကိုအတည်ပြုပေးရမှာလည်းဖြစ်ပါတယ်။EU ကော်မရှင်ဥက္ကဋ္ဌအဆလာဗွန်ဒါလီယန်ကလည်းအလင်းအမြန်အတည်ပြုပေးဖို့တိုက်တွန်းထားပြီးဒီနှစ်လပိုင်းလောက်မှာပြည်လဲတူတောင်ရေးချင်းငွေတွေကိုဥစွာရရှိနိုင်မယ်လို့လည်းမျှော်မှန်းထားပါတယ်။ဥရောပသမဂ္ဂ EU ရဲ့စီမင်းသတ်မှတ်ချက်တွေအရစီမံကိန်းဘတ်ဂျက်ငွေပမာဏရဲ့အနည်းဆုံး38ရာခိုင်နှုန်းကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်သတ်မှတ်ထားပြီး20ရာခိုင်နှုန်းကိုတော့ Digital Transformation လို့ခေါ်တဲ့ဒိုင်းပြည်တွေရဲ့အနည်းပညာအခြေခံအဆောက်အအုံတွေကိုမြင့်တင်ရေးမှာအသုံးပြုဖို့သတ်မှတ်ထားပါတယ်။ ဒီနှစ်အတွက်သုံးနှစ်စာရမုံငွေရရှိမှာဖြစ်ပြီး EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့စီမံချက်မူကြမ်းတွေကိုပေးပို့ထားပြီးဖြစ်တယ်လို့လည်းကော်မရှင်ကပြောပါတယ်ဆက်လက်ပြီးကော်မရှင်ဥက္ကဋ္ဌဗွန်ဒါလီယန်ကသတင်းတော့တွေကိုပြောကြားရမှာ EU အဖွဲ့ဝင်နိုင်ငံတွေရဲ့လူဦးရေ80ရာခိုင်နှုန်းကိုလာမယ့်စက်တင်ဘာ21မတိုင်မီကိုဗစ်ကာကွယ်ဆေးထိုးပေးနိုင်မယ်လို့ကော်မရှင်အနေနဲ့မျှော်လင့်ထားတယ်လို့ပြောသွားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းကိုဗစ် -19 အတည်ပြုလူနာ22ဦးထပ်တိုးပြီးသေဆုံးသူ4ဦးထပ်တိုးတဲ့အကြောင်းကျမရင်းနဲ့အားစားဝင်ဌာနရဲ့တောက်ကြရညာ၈နိုင်ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။တက်ကွဲနမူနာစုစုပေါင်း1384ခုကိုစစ်ဆေးတဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးဆက်ထားသူတွေကိုတွေ့ရှိရတာဖြစ်ပြီးမနေ့ကတည်းကဆိုရင်စစ်ဆေးခဲ့တဲ့တက်ကွဲနမူနာပေါင်း2,400,000ကျော်ရှိသွားပြီဖြစ်ပါတယ်။တည်ဆုံးသူအရေအတွက်က3,138ဦးရှိပြီးရောဂါပိုးကူးဆက်သူပေါင်းကတော့3,400,000ကျော်ရှိသွားပါပြီ။မနေ့ညကထုတ်ပြန်ချက်မှာဆေးရုံစင်ကွင်းရရှိသူအရေအတွက်3,600ဦးရှိတယ်လို့ဖော်ပြထားတာကြောင့်စီယုံကစင်ကွင်းရရှိသူစုစုပေါင်း3,300နီးပါးရှိသွားပြီဖြစ်ပါတယ်ဒုတိယအကြိမ်တရားစွဲဆိုခြင်းခံထားရတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ရှေ့နေတွေကတော့အမှုကိုစတင်ကာကွယ်နေပါပြီသူတို့ဟာလူသေဆုံးမှုတွေရှိခဲ့တဲ့လွတ်တော်ဆောင်းအုံအတွင်းလူအုပ်စုနဲ့တိုက်ခိုက်ခဲ့မှုအတွက်အာဏာမရှိတော့ဘူးဖြစ်တဲ့သမ္မတဟောင်းမှာတာဝန်မရှိသလိုခြေကံဥပဒေနဲ့လည်းမကန့်ညီဘူးလို့ဇော်ရကတက်ဖို့မျှော်လင့်ထားကြပါတယ်အကြမ်းဖက်တိုက်ခိုက်မှုအတွင်းလူ9ယောက်သေဆုံးစေခဲ့တာဟာတရားမဝင်သလိုလက္ခဏာဝင်မရှိဘူးဆိုတဲ့ဒီမိုကရက်တွေရဲ့ပြောဆိုချက်ကိုအတိအမှတ်ပြုတယ်လို့လည်းထရမ့်ရဲ့ရှေ့နေတွေက Republican အထက်လွှတ်တော်အမတ်တွေကိုမြစ်တာရက်ခံထားပါတယ်။ဒါ့ပြင်မဲ့လည်းသမ္မတဟောင်းအနေနဲ့ပုံကန်ထားချောက်အောင်မြှောက်ပေးတာမျိုးလည်းမလုပ်ခဲ့ဘူးလို့ဆိုပါရယ်။အထက်လွှတ်တော်ရဲ့ရှေ့မောက်မှာအမှုကိုကြားနာဖို့အတွက်နှစ်ရက်နဲ့အထက်သတ်မှတ်ထားပေမဲ့လည်းတရက်တာလိုအပ်တယ်လို့ထရမ့်ရဲ့ရှေ့နေတွေကပြောပါရယ်။အခုတောက်ကြနေကြားနာစစ်ဆေးမှုအတွက်သမ္မတဟောင်းဒေါ်နယ်ထရမ့်ကလာရောက်ခြင်းမရှိပါဘူး။ဥရောပကော်မရှင်ရဲ့ပြင်းထန်တဲ့ပိတ်ဆို့မှုတွေကိုရုရှားအနေနဲ့အစင်သင့်တုံ့ပြန်ဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပါတယ်။ရုရှားတိုက်ခိုက်ခံဆောင် Alexey Navalny ကိုဖမ်းဆီးထောင်ချခဲ့တဲ့အပေါ်မှာအခုလို EU ရဲ့ပိတ်ဆို့မှုတွေပေါ်ပေါက်လာတာလည်းဖြစ်ပါတယ်။ရုရှားပြောရေးဆိုခွင့်ရှိသူ Dmitry Peskov ကတောက်ကြနေကသတင်းတောက်တွေကိုပြောဆိုရမှာတော့တကယ်လို့တခြားနိုင်ငံတွေကပိတ်ဆို့အရေးယူမှုတွေဖြစ်လာခဲ့ရင်အခက်အခဲတွေကိုရင်ဆိုင်ဖို့လိုအပ်တဲ့ဘလို့အရေးကြီးတဲ့အခြေခံအဆောက်အုံပိုင်းကိုမဆိုရုရှားအနေနဲ့အစားထိုးနိုင်ဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျေလက်ဗရော့ကတောက်ကြနေအစောပိုင်းမှာမော်စကိုအနေနဲ့ EU 28နိုင်ငံနဲ့အဆက်အသွယ်ပြတ်တောက်လာဖို့အသင့်မဲ့လို့ YouTube Channel ရဲ့တွေးဆမေးမြန်းခန်းတစ်ခုမှာပြောခဲ့ပါဗျ။လက်ဗရော့ကသူ့တိုင်းပြည်အနေနဲ့ဒံပြန်အရေးယူမှုတွေလှုပ်ဆောင်သွားမှာဖြစ်ပြီးကမ္ဘာအတိုင်းအဝန်းမှာအထူးကြံမဖြစ်ခြင်းပေမဲ့လည်းဒီအတွက်အစဉ်သင့်ဖြစ်ရမယ်လို့ဆိုပါတယ်။ဒီလတဲ့အစောဆုံးအနေနဲ့ EU ရဲ့ဖြစ်ပေါ်လာနိုင်ပွဲရာရှိတဲ့ပိတ်ဆို့မှုတွေထဲမှာခရီးသွားကန့်သတ်တာမျိုးတွေနဲ့ရုရှားသမ္မတဗလာဒီမာပူတင်ရဲ့အပေါင်းပါတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာမျိုးတွေပါဝင်ပါတယ
်စနေနေ့မနေ့ကင်းထိတ်တန့်အောင်မြန်မာနိုင်ငံကသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုအောင်မြတ်သူတို့ပြောပြခဲ့ကြတာပါအခုတော့မြန်မာနိုင်ငံမှာလက်တလောဖြစ်ပွားနေတာတွေနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့မြန်မာနိုင်ငံမှာဆက်အနာသိမှုဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ပိတ်ဆို့အရေးယူမှုတွေချမှတ်မယ်ဆိုရင်အောက်ခြေကလူတို့ကိုထိခိုက်တာမျိုးမဖြစ်စေမဲ့ပြစ်မှတ်ထားဒဏ်ခတ်အရေးယူမှုမျိုးဖြစ်တဲ့လို့ကုလသမဂ္ဂကတောက်ကြနေ့မှာပြောကြားလိုက်ပါတယ်ဖေဖော်ဝါရီ12ရက်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအရေးပေါ်အစည်းအဝေးပွဲအကြောင်းကိုတော့ကိုဇော်ဝင်းခိုင်ကတင်ပြထားပါတယ်
ဖေဖော်ဝါရီလ10ရက်နေ့ကအနာသိမ့်လိုက်တဲ့တပ်မတော်ခေါင်းဆောင်တွေကိုအမေရိကန်အစိုးရကတန်ခါအရေးယူမဲ့အစီအစဉ်တွေထုတ်ပြန်လိုက်ပြီးမှကုလသမဂ္ဂလက်ထောက်လူ့အခွင့်အရေးကော်မရှင်နာမင်းကြီးနဒါအယ်နာစီဖ်ကဂျနီဗာမြို့မှာကျင်းပနေတဲ့လူ့အခွင့်အရေးကောင်စီညီလာခံမှာအဲ့လိုပြောကြားလိုက်တာပါအနာသိမ့်စစ်ခေါင်းဆောင်တွေအပေါ်တန်ခါပိတ်ဆို့မှုတွေလှုပ်ဆောင်တာဟာတင့်တော်တဲ့လုပ်ရဖြစ်ပေမဲ့အများပြည်သူကိုထိခိုက်စေတာမျိုးမဖြစ်စေဘူးဆိုတာကိုလက်ထောက်လူ့အခွင့်အရေးမဟာမင်းကြီးနဒါအယ်နာစီဖ်ကပြောပါတယ်
The seizure of power by the Myanmar military earlier this month constitutes a profound setback for the country.
ဒီလအစောပိုင်းမြန်မာစစ်တပ်ရဲ့အာဏာသိမ်းမှုဟာနိုင်ငံအတွက်ဆယ်စုနှစ်တခုကြာဒီမိုကရေစီအသွင်ကူးပြောင်းရေးချိုးဖောက်မှုရလဒ်တွေကိုနောက်ပြန်ဆွဲလိုက်တဲ့ကြီးမားတဲ့ဆောက်ရုံမှုတစ်ခုပါ။နိုင်ငံတကာအတိုင်းအဝန်းကနေဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်တဲ့အခါမှာပြည်သူတွေရဲ့အခွင့်အရေးကိုချိုးဖောက်တဲ့လူပုဂ္ဂိုလ်တွေကအသေးချာပြစ်မှတ်ထားတဲ့ဒဏ်ခတ်မှုမျိုးဖြစ်စေခြင်းပါတယ်။ဒီလိုမဖြစ်မှာကိုစိုးရိမ်ပါတယ်အာနာသိန်းစစ်ကောင်းဆောင်တွေကိုပဲပြစ်မှတ်ထားဒဏ်ခတ်ရမှာပါ
မြန်မာနိုင်ငံမှာစစ်တပ်ကအာနာသိန်းလိုက်တဲ့ကိစ္စကိုဆွေးနွေးဖို့အတွက်ဗြိတိန်နဲ့ EU ဥရောပသမ္မတတို့ကလူ့ခွင့်ရေးကောင်စီအရေးပေါ် CEO ပဲခေါ်ယူပြုလုပ်တဲ့ဂျနီဗာမြို့ကဆေးဥပွဲမှာလက်ထောက်လူ့ခွင့်ရေးမဟာမင်းကြီးကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်လူ့ခွင့်ရေးကောင်စီအရေးပေါ်ဆေးဥပွဲမှာထွက်ဆိုခဲ့တဲ့ ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးတောမ်အန်ဒူးကလည်းအခုချိန်ဟာမြန်မာပြည်အတွက်အင်မတန်ရေးကြီးတဲ့အခြေအနေကိုရောက်နေကြောင်းထပ်ဆိုခဲ့ပါတယ
် This is a moment of great peril for the people of Myanmar. It is a moment of truth for all of us.As the people of Myanmar demonstrate their remarkable
အခုချိန်ဟာမြန်မာပြည်သူတွေအတွက်ကြီးမားတဲ့ချင်းချောက်မှုအန္တရာယ်နဲ့ကြုံနေရတဲ့အချိန်ပါကျွန်တော်တို့အားလုံးအတွက်လည်းတိတ်ကိုအရေးကြီးတဲ့အချိန်ဖြစ်ပါတယ်အခုအချိန်မှာမြန်မာပြည်သူတွေကခိုင်မာတဲ့ဆုံးဖြတ်ချက်နဲ့ရဲစွမ်းတပ်တည်တွေပြခဲ့ကြပြီဖြစ်သလိုကျွန်တော်တို့ကလည်းသူတို့နဲ့အတူသူတို့တိုက်ပွဲဝင်နေတဲ့စံတန်ဘိုးတွေကိုထောက်ခံအားပေးကြရအောင်ပါဒီစံတန်ဘိုးတွေဒီကနေ့မြန်မာနိုင်ငံမှာတင်းယူခံလိုက်ရတဲ့လူအခွင့်အရေးတွေဆိုတာဟာဒီအဖွဲ့ကြီးဖွဲ့စည်းထားရခြင်းရဲ့အဓိကအခြေခံအုတ်မြစ်ဖြစ်ပါတယ်
။ဂျနီဗာမြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးမြင့်သူကတော့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံအပေါ်အပြုသဘောဆောင်တဲ့တုံ့ပြန်မှုမျိုးလှုပ်ဆောင်ကြဖို့ဒီအရေးပေါ် CEO ဘက်မှာခြေပပြောကြားခဲ့ပါတယ်
။ Madam President, Myanmar is undergoing the complex, extremely complex challenges and delicate transition.We do not want
မြန်မာနိုင်ငံဟာကြီးမားတဲ့စိန်ခေါ်မှုတွေနဲ့အတူအင်မတန်တိမ်မွေးတဲ့ပြည်ဝင်ပြောင်းလဲမှုတွေကိုပေါ်ဆောင်နေတာဖြစ်ပါတယ်။နိုင်ငံအတွင်းအစပြုကစားဒီမိုကရေစီပြည်ဝင်ပြောင်းလဲမှုတွေကိုရက်တက်မသွားစေလိုပါဘူး။ဒါကြောင့်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေမှန်ကိုနားလည်ပြီးအပြုသဘောဆောင်တဲ့ထိတွေ့ဆက်ဆံမှုတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်သွားနိုင်ဖို့မျှော်လင့်ပါတယ
်။မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်အပါအဝင်ထိတ်တန့်တက်မတော်ကောင်ဆောင်တွေကိုတန်ခတ်အရေးယူမှုတွေလှုပ်ဆောင်မဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဖေဖော်ဝါရီလ10ရက်နေ့မှာအထူးမိန့်ခွန်းတရပြောကြားကြေညာခဲ့ပြီးအမေရိကန်မှာရှိတဲ့ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့မြန်မာနိုင်ငံရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားမယ်လို့ပြောကြားခဲ့ပါတယ်။ဖေဖော်ဝါရီလ17ရက်နေ့မှာတော့မြန်မာနိုင်ငံစစ်အာဏာသိမ်းမှုအတွက်ပြစ်မှတ်ထားအရေးယူမဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေစီးရင်ကိုအမေရိကန်ပြည်ထောင်စုဗန္ဒာရေးဌာနကသမ္မတရဲ့အုပ်ချုပ်ရေးအမိန့်နဲ့အညီထုတ်ပြန်လိုက်တာမှာမြန်မာနိုင်ငံကလူပုဂ္ဂိုလ်10ဦးနဲ့လုပ်ငန်းအဖွဲ့3ခုတို့ပါဝင်ပါတယ်။
ဂျနီဗာလူအခွင့်အရေးကောင်စီရဲ့မြမအရေးအထူးအစည်းအဝေးအခြေအနေနားဆင်ခဲ့ရပြီးတစ်ဆက်တည်းမှာပဲစစ်အာဏာသိမ်းကောင်စီရဲ့မြန်မာနိုင်ငံတွင်းလက်တလောလုပ်ရက်တွေကလူအခွင့်အရေးအကြီးအကျယ်ချိုးဖောက်မှုဖြစ်တာကြောင့်စစ်ကောင်းဆောင်တွေနဲ့အပေါင်းပါတွေအပေါ်နိုင်ငံတကာရဲ့ပြင်းထန်တဲ့ထိရောက်တဲ့ပိတ်ဆို့မှုတွေချမှတ်သင့်ပြီလို့လူအခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါလေဂျနီဗာမြို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှတောက်ကြနေ့ကကျင်းပသွားတဲ့အထူးအစည်းအဝေးမှာအမေရိကန်ပြည်ထောင်စုဂျပန်နဲ့နိုင်ငံအတော်များများကတော့မြန်မာပြည်သူတွေရဲ့သဘောထားဆန္ဒကိုအတိအမှတ်ပြုဖို့နဲ့ညီညာစွာဆန္ဒပြနေသူတွေကိုနှိမ်နင်းနေတဲ့လို့ရက်အင်တာနက်တွေကိုကန့်သတ်ထိန်းချုပ်မှုစတာတွေဟာမြန်မာစစ်ကောင်စီကဒီမိုကရေစီလမ်းကြောင်းကနေသွေးဖယ်နေတဲ့လို့ရက်အဖြစ်ထောက်ပြသွားကြပါတယ်။ဒီမိုကရေစီရေးအတွက်လွတ်လပ်ပြီးညီညာစွာဆန္ဒပြနေသူတွေကိုမြန်မာစစ်တပ်ကလိုက်လံဖမ်းဆီးအကြမ်းဖက်ဖြိုခွဲနေတဲ့လို့ရက်ဟာလူအခွင့်အရေးချိုးဖောက်မှုကြီးဖြစ်တာကြောင့်စစ်ကောင်စီဥက္ကဋ္ဌနဲ့အပေါင်းပါတွေအပေါ်ထိရောက်တဲ့နိုင်ငံတကာပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ဖို့အချိန်ရောက်ပြီလို့လန်ဒန်အခြေစိုက်လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Burma Campaign UK ရဲ့ဒါရိုက်တာ Mark Farmana ကပြောပါတယ
် But what we are looking at now is a different kind of sanctions because we see how in the last 10 years the military has built up its economic interests
မြန်မာစစ်တပ်ပေါ်အရင်လိုမဟုတ်ဘဲပိုပြီးထိရောက်တဲ့ဒဏ်ခတ်ပိတ်ဆို့မှုနည်းလမ်းတွေကိုကျွန်တော်တို့ရှာဖွေနေပါတယ်။ပြီးခဲ့တဲ့ဆယ်နှစ်အတွင်းစစ်တပ်အတန်းဝိုင်းဟာစီးပွားရေးလုပ်ငန်းကြီးတွေတီထောင်လာတာတွေ့ရမှာပါ။မိုင်းတဲလိုမြန်မာဗီယာလိုစတဲ့လုပ်ငန်းကြီးတွေဖြစ်ပါတယ်။အဓိကရတဲ့ဝင်ငွေတွေနဲ့သူတို့လိုချင်တာဖြစ်ချင်တာတွေကိုလုပ်နေတာတွေ့နိုင်ပါတယ်။မင်းအောင်လှိုင်တဲ့မိသားစုဟာလည်းအရန်ကိုချမ်းသာနေကြပါပြီ။ဒါတွေကိုကျွန်တော်တို့ပြစ်မှတ်ထားပိတ်ဆို့ဖို့လိုပါတယ်။နောက်ပြီးမြန်မာစစ်တပ်ကအလိုချင်နေဆုံးအရာ၃ခုရှိပါတယ်။အာဏာ၊ငွေနဲ့လက်နက်ဖြစ်ပါတယ်။အဲ့ဒီလိုအပ်ချက်တွေသူတို့လက်ထဲမရောက်အောင်ကျွန်တော်တို့လုပ်ရပါမယ်။ဒါကြောင့်မို့သူတို့စီငွေဝင်နိုင်မဲ့နီလန်းတွေကိုပိတ်ဆို့ရမှာဖြစ်ပြီးလက်နဲ့ရနိုင်မဲ့လမ်းကြောင်းကိုလည်းပိတ်ဆို့ရမှာဖြစ်ပါတယ်။အဲ့ဒီနောက်မှာသူ့ကိုအာဏာကနေဖယ်ရှားဖို့လိုပါတယ်
။ဒီလိုလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကသာမကအခြားနိုင်ငံတွေကပါမြန်မာစစ်တပ်နဲ့အပေါင်းပါတွေကိုဟိုအရင်နဲ့မတူပဲပြင်းထန်ထိရောက်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်နိုင်ဖို့နီလန်းရှာနေကြတယ်လို့ Burma Campaign UK ကပြောပါတယ်။ဒီတော့တွင်မြန်မာနိုင်ငံမှာအင်တာနက်ဆိုင်ဘာလုံခြုံရေးဥပဒေကြမ်းတရပြဋ္ဌာန်းမှုစစ်ကောင်စီကကြိုးပမ်းလာတာဟာမြန်မာပြည်သူတွေရဲ့ကိုယ်ရေးကိုယ်တာနဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေကိုထိန်းချုပ်ချိုးဖောက်ဖို့ဖြစ်တယ်လို့ HRW ခေါ်လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကလည်းဝေဖန်လိုက်ပါတယ်။ဆိုင်ဘာဥပဒေကြမ်းရေးဆွဲအတည်ပြုမဲ့ကိစ္စကိုပြန်လည်ရုပ်သိမ်းဖို့သူတို့အဖွဲ့ကတောင်းဆိုကြောင်း HRW ပြောခွင့်ရအမျိုးသမီး Linda Lactia ကပြောပါတယ်
။ Because the bill contains quite a few provisions that are inconsistent with international protection for freedom of speech and freedom of information and privacy.
ဒီဥပဒေချမ်းဟာလူ့ခွင့်အခြေခံစံနှုန်းတွေဖြစ်တဲ့လွတ်လပ်စွာရေးသားထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုထိန်းချုပ်မဲ့အချက်လက်တွေပါဝင်နေတဲ့အတွက်ကြောင့်ပါ Internet ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကလည်းစစ်တပ်နဲ့ပတ်သက်လို့ရေးသားချက်တွေကိုပိတ်ပင်ရမယ်ဆိုတာမျိုးညွှန်ကြားချက်စတဲ့မစီလျော်တဲ့အချက်တွေကိုထည့်သွင်းထားတာကမတရားတဲ့လုပ်ရဖြစ်နေလို့ပါ
လက်ရှိအချိန်ထိတော့အမေရိကန်ပြည်ထောင်စုတခုတည်းကသာမြန်မာစစ်ကောင်းဆောင်တွေနဲ့လုပ်ငန်းတချို့ကိုပိတ်ဆို့တံခတ်မှုလုပ်လိုက်တာပါလာမယ့်ကာလတွေအတွင်းဘယ်နိုင်ငံတွေကထပ်ပြီးမြန်မာစစ်ကောင်စီပေါ်တံခတ်ပိတ်ဆို့မှုလုပ်လာမလဲဆိုတာကစောင့်ကြည့်ကြရမှာဖြစ်ပါလေခင်ဗျာဗီအိုရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါလေခင်ဗျာဆရာနာသိန်းအုပ်စုအနေနဲ့ရွေးကောက်ပွဲအနံ့ရပါတီခေါင်းဆောင်တွေကိုဖမ်းဆီးပြီးမှကြီးမားတဲ့အကြမ်းမဖက်ပဲမပူးပေါင်းမဆောင်ရွက်ရေး CDM လှုပ်ရှားမှုစတင်ခဲ့တဲ့ဆရာဝန်တွေကိုပြစ်မှတ်ထားပြီးဖမ်းဆီးလာနေပါပြီ။ရန်ကုန်စေတက္ကသိုလ်နှင့်ကျောင်းသားတက်မကရဲ့ဥက္ကဋ္ဌကပြောပါတယ်။လူသူမသိနိုင်တဲ့ညှိနှက်သကောင်အချိန်တွေမှာဖမ်းဆီးမှုတွေကိုပြုလုပ်နေတာမို့အနီးဝန်းကျင်မှာရှိတဲ့ပြည်သူတွေကဝိုင်းဝန်းကာကွယ်ပေးကြဖို့ကိုလည်းတောင်းဆိုပါတယ်။ကျောင်းသားတက်မကဥက္ကဋ္ဌဖြစ်တဲ့ကိုဥက္ကာမြတ်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်။
အဓိကကတော့ဒီ CDM အဓိကထောက်ခံတဲ့ဆရာဝန်တွေနဲ့ဒီကျန်းမာရေးဝန်ထမ်းတွေလူတွေသူတို့ကဖမ်းပြစီးပြအဲ့လိုမျိုးလုပ်ကြတာဗျ။ဟိုကျွန်တော်တို့ကပြီးခဲ့တဲ့ COVID ကာလမှာဒီဆရာဝန်တွေကအဓိကဒီရှေ့တန်းတွေဥဆောင်ပြီးတော့လုပ်ပေးခဲ့တာဆိုတော့လေကျန်းမာရေးဝန်ထမ်းတွေကလုပ်ပေးခဲ့တာဆိုတော့အခုခါဒီ CDM မှာဆိုကျွန်တော်တို့ဆေးလောက်ကနေစတယ်လို့ပြောလို့ရပါဗျ။အဲ့တော့ဒီဆရာဝန်တွေကိုယ်တိုင်ကဒီစပြီးတော့CDM ဥဆောင်တဲ့အတွက်ဒီဆရာဝန်တွေကိုဖမ်းပြရလို့ကျွန်တော်ကထင်တယ်အဓိကကတော့ဒီ CDM ကိုဖိနှိပ်ဖို့ပဲ
ဟုတ်ကဲ့အဲ့ဒီကျော်အခုရောဘလို့စိုးရင်စရာတွေဆက်ရှိနေတယ်လဲ
ညဒီလိုချိန်ဆိုရင်နည်းနည်းစိုးရင်ရပြီဗျမင်းကညကြတော့ဒီစေးမန်းပါချုပ်အိမ်ကိုသူတို့ကခြံတကားကိုကျော်ပြီးတော့ဝင်တယ်ဝင်ပြီးတော့ဆရာကြီးကိုခေါ်ထုတ်တယ်ဒါပေမဲ့ဆရာကြီးသမီးက live လွှင့်ပြီးတော့အကူအညီတောင်းတယ်သူတို့မဖွင့်ပေးဘူးဆရာကြီးကိုလည်းပေးမသွားဘူးအဲ့ချိန်မှာပြည်သူတွေကအပြင်းအနေပြီးတော့ဝိုင်းထားရတဲ့အတွက်သူတို့ပြန်ထွက်သွားတယ်အဲ့လိုမျိုးလူတွေကလည်းအဲ့လိုအမြဲအလက်လုံတော့လုပ်နေတယ်ဒီနေ့ဟိုအဓိကကတော့ဒီစေယံအုပ်ကြီးတွေကျွန်တော်နေမှာဆိုရင်ဒီတိုက်နယ်ဆရာဝန်တွေသူတို့တွေကနည်းနည်းပြစ်မှတ်ထားခံနေရတယ်မနေ့ကစေနှစ်ထွက်ပေါ့နော်ကျွန်တော်တို့အင်ကပူမျိုးနေကတိုက်နယ်ဆရာဝန်တယောက်ကိုသူတို့စေယံကနေပြီးတော့လာဖမ်းသွားတော့နေ့လည်းဆိုရင်ပခောက်ခုစေယံသူကဆေးရုံနဲ့ရောက်နေပြီ။ဟိုလူတွေကအပြင်းအထန်ဝိုင်းထားလိုက်တော့ဒီတိုင်းပဲသူတို့ပြန်ထွက်သွားလိုက်တယ
်။ဟုတ်ကဲ့အဲ့တော့ဒီပေါ်မှာနောက်ထပ်ရိုက်ခတ်လာတာတွေရောသတိပြုမိသေးလား။
ညာဦးပိုင်းကဆိုရင်ဟိုနည်းနည်းရေရွတ်သေးသေးတောင်ဖြစ်သွားတယ်။ပသိမ်ဘက်မှာဆိုရင်ဆရာကြီးဒေါက်တာတမင်းထုတ်ကိုဖမ်းမယ်လို့တင်ကြလို့ပြည်သူတွေကဝိုင်းသွားကြတယ်။ဒါပေမဲ့တကယ်တော့မဟုတ်ဘူးပေါ့နော်။တင်ရဲ့အဲ့လိုမျိုး fake news တွေလည်းရှိတယ်ပေါ့နော်။ဒီမှာခုနကဆိုရင်ဒီဆရာဝန်တွေရန်ကုန်ဘက်မှာဆိုရင်ဝင်စီးနေတဲ့ပုံစံမျိုးတွေတတိနေတက်လာလူတွေကအဲ့လိုရောက်သွားကြတယ်။ရန်ကုန်နောက်ပိုင်းဆေးရုံလို့ကြားတယ်ဗျ။အဲဘာမှမဖြစ်လိုက်ဘူးပေါ့နော်။ဟိုဆရာဝန်တွေကတော့အခုလက်တလုံးကတော့တော်တော်တတိထားနေရတယ်ဗျ
။ဟုတ်ကဲ့။နောက်ရောဒီအဓိကပြင်ပတ်ထားနိုင်သူတွေရှိသေးလား
။ပြီးတော့ဒီ CDN လောက်တဲ့တက္ကသိုလ်ပါချုပ်ဒီအဲသူတို့တွေတော်တော်ပြင်ပတ်ထားတယ်ဗျ။ဟိုမှာစေမန်ပါချုပ်လို့လို့ဆိုဖစ်ကာရှိတဲ့ဆရာကြီးတွေကိုပြင်ပတ်ထားခြင်းလားပုံစံမျိုးရှိတယ်။ဒါဆရာဦးစေဝင်ဆိုဆိုလုံးက3-4ရက်လောက်ပါတော့သူအတန်ဖိုင်နဲ့ဒီ CDM ကိုထောက်ခံနေဆိုတော့ပြောကြချက်တစ်ခုနဲ့ပတ်သက်ပြီးတော့မှဒီဆရာဝန်အတိုင်းပိုင်းကလည်းအတက်ကြတယ်ဆရာကြီးရဲ့တပည့်တွေကျောင်းသားတွေလည်းအတက်ကြတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာကြီးကိုစိုးရင်ကြတယ်ဒါပေမဲ့ပြီးခဲ့တဲ့ DNA ကတော့ဆရာကြီးကိုဖမ်းမယ်လို့တင်ကြပြီးတော့မှဒီတိုင်းပဲခေါ်တွေ့ဆုံပြီးတော့ပြန်လွတ်ပေးလိုက်တယ်လို့လည်းထက်ကြတယ
်ဘာကြောင့်မလို့ပြန်လွတ်ပေးလိုက်ချက်ဆင်းလဲ
ဆရာဦးစေဝင်ဆိုဆိုကျွန်တော်ပြီးခဲ့တဲ့ COVID ကာလမှာရန်ကုန် COVID-19 ကာကွယ်ထိန်းချုပ်ကုသရေးကော်မတီရဲ့ဒုဥက္ကဋ္ဌပြီးတော့ဒီရန်ကုန်မှာလည်းဆရာကြီးကတော်တော်ကြိုးပမ်းပေးကြတာဆိုတော့ဆရာကြီးရဲ့ဒီကြိုးပမ်းဆောင်ရွက်မှုတွေပြီးတော့လူထုရဲ့ဆရာကြီးပုံမှာသိရှိမှုဆရာကြီးကိုယုံကြည်မှုကျောင်းသားတွေရဲ့ချစ်ခင်မှုအဲ့လိုရထားတဲ့လူတွေကိုသူတို့အနေနဲ့အရင်ကြီးတော့မဖမ်းဆီးရဘူးလို့ထင်တယ်ဗျ။
ဟုတ်ကဲ့အဲ့ဒီတော့ဘလို့ဖမ်းဆီးမှုမျိုးဖြစ်လာမှာကိုပို့ပြီးတော့စွန့်ရ
ကျွန်တော်စွန့်ရတာဒီနေမှာရှိတဲ့တိုင်းနယ်ဆရာဝန်တွေမြို့နယ်ဆရာဝန်တွေဆိုရင်သူတို့ CDN လောက်တဲ့လောက်ကြတဲ့အခါကျတော့ တော်တော် effective ဖြစ်တယ်ဗျ။အဲ့ခါကျတော့ဒီနေရီမှာကျတော့ဒီတိုင်းနေဆိုင်ဝင် level လောက်အထိကိုတို့ကဖမ်းကျင်လာကြတယ်ဆိုတော့အကုန်လုံးတော့မဟုတ်ဘူး။တနေရာနေရာသုံးနေရာလောက်မှာတို့ကဖမ်းပြလိုက်ရင် channel တွေကြောက်သွားမယ်။ဒီ CDN စေလောကအတိုင်းဝိုင်းကိုတို့ဟိုကြောက်သွားလုံနိုင်မယ်လို့ထင်နေပြီးတော့မှအဲ့လိုမျိုးတွေဖမ်းလာဒါ CDN လုံးတဲ့လူတွေကိုကြောက်အောင်ဖိနှိပ်တာလို့မြင်နေ
။ဟုတ်ကဲ့အဲ့ဒီတော့အခုလိုဒီဖမ်းဆီးလာနိုင်မှုတွေအတွက်ဘယ်လိုပြင်ဆင်ထားတာရောရှိထားလဲ
။အခုလက်တလောတော့ကျွန်တော်မြင်ရတဲ့လောက်ကလူတွေအချင်းချင်းကာဝယ်ပေးကြတာပေါ့နော်။လူတစ်ခုခုဆိုရင်သူမျိုးနယ်အလိုက်အတိုင်းနယ်အလိုက်အလိုဆရာဝန်ရှိတယ်ဆိုရင်ဒီရဲရော်ကနေလူတို့ကနေပြောမှဆရာဝန်ပါမသွားဖို့ရေသူတို့ဝိုင်းဝန်းကာဝယ်ကြရတယ်ဒီကိုပိကာလာမှာဆရာဝန်နဲ့ကျမဝန်ထမ်းတွေကဒါရှင်းဆုံးကနေဆောင်ရွက်ချက်တွေရှိတယ်ဒါပေမဲ့အခုစစ်ဆိုးရမတရားအာဏာသိမ်းတဲ့အခါမှာဆရာဝန်တွေကနေပြီးတော့ရှင်းဆုံးကနေပြီးတော့ဒါတော်လန်တယ်လို့ပြောလို့ရတယ်ဗျဒါလူတို့အနေနဲ့ဒီဆရာဝန်တွေဘက်ကနေပြီးတော့ကူညီကာကွယ်ပေးကြဖို့မေတ္တာရက်ခံခြင်းနဲ့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ကိုကောင်းမြတ်ခင်ဗျာ
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။သောရရှင်များခင်ဗျာမြန်မာနိုင်ငံရဲ့အခုလိုအရေးပေါ်ကာလမှာအင်တာနက်ပြဿနာတွေရှိနေတာမို့ကျွန်တော်တို့အရင်ကလိုပဲရေဒီယိုတွေကိုသောရရှင်တွေပြန်နားထောင်ကြလိမ့်မယ်လို့မျှော်လင့်ပါတယ်။ကျွန်တော်တို့ website လိပ်စာမှာရော Facebook စာမျက်နှာပါကပါဒီဘယ်လေးလိုင်းတွေကနေဖမ်းယူနားဆင်နိုင်လဲဆိုတာကိုကျွန်တော်တို့တင်နာပေးပါတယ်။နားဆင်နိုင်ကြပါလိမ့်ခင်ဗျာ။အခုတင်ဆက်ချင်တာကတော့ဒီမြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်ပြသနေသူတွေကိုရှာဖွေဖမ်းဆီးတဲ့လုပ်ရပ်ခက်ဆစ်ဆစ်ဖြစ်လာတာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အာဏာသိမ်းမြန်မာစစ်ကောင်စီရဲ့လုပ်ရပ်ကိုထိရောက်တဲ့နည်းနဲ့ဟန့်တာပေးဖို့အမေရိကန်ရောက်မြန်မာတွေကတောင်းဆိုကြတဲ့အကြောင်းကိုလည်းပြောပြချင်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဒီရက်ပိုင်းတည်းညတကောင်အချိန်လူဖမ်းပွဲတွေအရှိန်မြင့်လုပ်နေတဲ့ပေါ်အမေရိကန်ရောက်မြန်မာတွေစိုးရိမ်နေကြတာပါစစ်တပ်ရဲ့ဒီလုပ်ရပ်တွေရပ်တန့်သွားအောင်လို့အမေရိကန်ပြည်ထောင်စုကပိုပြီးတိရောက်တဲ့အရေးယူမှုတွေဆက်လုပ်ပေးဖို့ဝါရှင်တန်ဒီစီမြို့တော်ဒဝိုက်ကမြန်မာရေးလှုပ်ရှားသူတွေနိုင်ငံရေးဝန်ကြီးဌာနမှာတောင်းဆိုခဲ့ကြောင်းမေရီလန်းပြည်နယ်ကဥယျာဉ်အေးကပြောပါတယ
်အမေရိကန်သမ္မတဂျိုးဘိုင်ဒန်စီကိုကျွန်တော်တို့အမေရိကန်မှာရှိကြတဲ့မြန်မာကွန်မြူနတီတွေကနေပြီးတော့ကျေးဇူးတင်ကြောင်းနဲ့ဒီတဲ့ပိုပြီးတိရောက်တဲ့ပြင်ထန်တဲ့အရေးယူမှုတွေချက်ချင်းလှုပ်ဆောင်ပေးဖို့ကျွန်တော်တောင်းဆိုတဲ့စာပေါ့နော်အဲ့စာရဲ့ copy ကိုကျွန်တော်တို့ဒီနိုင်ငံရေးဝန်ကြီးဌာနကိုကျွန်တော်တော့ပေးတာပေါ့နော်အဲ့တော့တော့ပေးတဲ့အခါမှာကျွန်တော်တို့အာရှပစိဖိတ်ဒီကတာဝန်ရှိတဲ့ရာရှိတယောက်ကဆင်းလာပြီးသူလက်ခံယူတယ်လက်ခံယူတဲ့ခါမှာကျွန်တော်တို့ကပြောတယ်ဒီညမှာဆိုရင်တို့ကစဖမ်းနေပြီးဒီညညမှာဆန္ဒပြတဲ့ကြပွဲမှာပါဝင်ကြတဲ့လူတွေကိုတကားတွေလိုက်ခောက်ပြီးအတင်းဖမ်းတာတွေလုပ်နေပြီးနောက်လို့ချင်း CDM မှာပါတဲ့လူတွေကိုလည်းဝန်ထမ်းတွေလည်းအားပြီးဖမ်းနေပြီးတို့ကအများဆုံးအရေးကြီးမှုလုပ်ဖို့လိုပါတယ်တို့ကတော့ဘယ်လိုစိတ်ချပါတဲ့တို့အနီးကဆောင်ကြည့်နေပါတယ်တဲ့တို့ကလည်းလိုအပ်သလိုတိုးမြှင့်အရေးယူသွားမှာပါတဲ့တမန်ဂျိုးဘိုင်ဒန်ကိုယ်တိုင်ကတော့ဒါဒီကိစ္စကိုတက်တက်ကြွတုံးနေပါတယ်ဆိုပြီးတော့လာပြောသွားပါတယ်ခင်ဗျာ
အလားတူကန်တက်ကီပြည်နယ်ကချင်းနဲ့မြန်မာတွေကလည်းအထက်လွှတ်တော်အမတ်မစ်ဘက်ကွန်နဲ့ရဲ့လူးဝစ်ဘေးမျိုးကရုံးရှိမှာဆန္ဒပြတောင်းဆိုခဲ့ကြောင်းဥဆောင်ပါဝင်သူတောမတ်လိန်ရွှေကပြောပါတယ
်အဓိကကျွန်တော်တို့ဆန္ဒပြတဲ့အကြောင်းရင်းကတော့မစ်ဘက်ကွန်ကရုံးရှိပေါ့နော် Federal Building မှာကျွန်တော်တို့ကပြီးခဲ့တဲ့ပတ်မှာလည်းကျွန်တော်ဆန္ဒပြတယ်ဒီနေ့လည်းပဲဒုတိယမြောက်ပေါ့နော်အာကျွန်တော်ပြီးခဲ့တဲ့နေ့မှာပဲဒီမစ်ဘက်ကွန်နဲ့သမရဘာရန်တို့ကနဲ့ဒီ Sanction ကြီးအများကြီးလုတ်ထားပြီးပြီဆိုတာကျွန်တော်ကြားရတယ်သူစစ်တပ်အကြီးကြီးဒီအခေါင်းဆောင်တွေကပဲတန်ခတ်တာနဲ့မလုံလောက်ဘူးဆိုတာတော့ဖန်ပါတယ်ဒါကပထမအချက်ပေါ့ဒုတိယအချက်အနေနဲ့ကတော့ဒီကျွန်တော်ကြည့်သူမြန်မာပြည်မှာရှိတဲ့မြန်မာပြည်သူတွေမထိခိုက်အောင်ဒီမြန်မာစစ်ရန်တရားရဲ့အလုပ်တွေအထိခိုက်အောင်သူတို့ဘယ်နည်းနဲ့လုတ်သွားနိုင်မလဲဆိုတာကြီးကျွန်တော်ကနီးလိုင်းရှာဖို့လိုတယ်ဖိအားဆက်လက်ပေးဖို့လိုတယ်ဆိုတာကျွန်တော်ယုံကြည်တယ်အဲ့ကြောလည်းပဲကျွန်တော်စ조사သွားမယ်ဖိအားပေးသွားမယ
်ဖေဖော်ဝါရီတနေ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဒါကိုဆန့်ကျင်တဲ့အနေနဲ့နိုင်ငံတကာရောက်မြန်မာတွေအခုချိန်ထိဆန္ဒပြနေစေဖြစ်ပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် ကျော်ရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ။အခုဆက်ပြီးတင်ပြမှာကအာနာသိန်းစစ်ကောင်စီကပြဋ္ဌာန်းမှုပြင်ဆင်နေတဲ့စိုက်ဘာလုံခြုံရေးဥပဒေမူကြမ်းကိုမြန်မာနိုင်ငံတွင်ဒီမြန်မာနိုင်ငံရဲ့ပြည်တွင်းပြည်ပကွန်ပျူတာပညာရှင်တွေကန့်ကွက်နေကြတာပါ။ဘာကြောင့်ကန့်ကွက်ကြတာပါလဲ။ဒီဥပဒေပြဋ္ဌာန်းလိုက်ရင်ပြည်သူတွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်လာရမှာပါလဲ။အမေရိကန်ပြည်ထောင်စုရောက်ကွန်ပျူတာဆော့ဖ်ဝဲအင်ဂျင်နီယာတူဦးဖြစ်တဲ့ကိုရဲကျော်ကိုတော်ခင်မြို့သက်ကဆက်သွယ်မေးမြန်းထားပါတယ
်။အခုမြန်မာနိုင်ငံမှာစိုက်ဘာလုံခြုံရေးဥပဒေမူကြမ်းကိုပြဋ္ဌာန်းဖို့အတွက်ပြင်းနေပါတယ်။ဒါတော့ဒီအာဏာသိမ်းစစ်ကောင်စီကနေပြီးတော့မြန်မာနိုင်ငံကွန်ပျူတာပညာရှင်တွေစီကိုဒီမူကြမ်းဆန့်စစ်ဖို့ February 10တနင်္လာနေ့တုန်းကပေးခဲ့ပါတယ်။အဲ့ဒီမှာဒီမူကြမ်းဟာဒီဖွဲ့စည်းပုံအခြေခံဥပဒေပါနိုင်ငံသားတွေရဲ့လက်လက်စွာထုတ်ဖော်ပြောဆိုရေးသားမှုတွေကိုထိခိုက်စေတာ။နောက် online ဝန်ဆောင်မှုလုပ်ငန်းတွေကိုအဟန့်တားဖြစ်စေတာ။နောက်မလိုလားတဲ့ထိန်းချုပ်မှုတွေကန့်သက်ချက်တွေအများပြားပါနေတဲ့အတွက်လုပ်ငန်းခက်ခဲကြန့်ကြာတာတွေမကဘဲနဲ့အပြစ်ဒဏ်ခံရမယ့်အလားအလာတွေပါရှိနေတယ်လို့ဒီမြန်မာနိုင်ငံကွန်ပျူတာအသင်းချုပ်နဲ့မြန်မာကွန်ပျူတာပညာရှင်များအသင်းနောက်မြန်မာကွန်ပျူတာဆက်မှုလုပ်ငန်းရှင်တွေအသင်းတွေကနေပြီးတော့တောက်ကြံနေမှာပဲကြေညာချက်ထုတ်ပြီးပြောထားပါတယ်တကယ်လို့ဒါကိုအရင်စလိုပြဋ္ဌာန်းမယ်ဆိုရင်တော့ပြင်းပြင်းထန်ထန်ကန့်ကွက်မယ်လို့လည်းပြောပါတယ်ဆိုတော့ဒီစိုက်ဘာလုံခြုံရေးဥပဒေကနေပြီးတော့နိုင်ငံသားတွေကိုဘယ်လိုထိခိုက်စေနိုင်မှာလဲနော်ဒီမူကြမ်းနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ပါလဲ
ကျွန်တော်အမြင်ကတော့ဥပဒေကိုထုတ်ပြန်ထားတဲ့စေအုပ်စုကိုနိုင်ကိုကတရားဝင်အစိုးရမဟုတ်ပါဘူးအဲ့တော့သူကထုတ်ပြန်ထားတဲ့ဥပဒေကလည်းတရားမဝင်ပါဘူးခင်ဗျအခုမြန်မာနိုင်ငံမှာ China က Great Firewall လို့ဟာမျိုးကို install လုပ်ဖို့စီစဉ်နေတယ်လို့ကြားရပါတယ်သူတို့ကလောထဲမှာဘာတွေပြောထားလဲဆိုတော့ဒီ hardware တွေကိုနေရာတစ်ခုထဲမှာစုထားရမယ်အဲ့ဒီနေရာကို register လုပ်ထားရမယ်နောက်ပြီးတော့ကြာတော့ mitel gateway ရပဲသူတို့ကနေပြီးတော့ဒီဖြတ်ရမယ်လို့ပြောနေပါတယ်အဲ့တော့ mitel gateway ကနေပြီးတော့ပဲပြပကိုဆက်သွယ်ရမယ်ပေါ့အဲ့တော့သူတို့ကအဲ့ဒီ gateway ကိုအချိန်မြွေသူပိတ်ချလိုက်လို့ရတယ်အဲ့ဒီဒီ gateway ကိုသူတို့ကနေပြီးတော့အများအားစောင့်ကြည့်နေမယ်ခုနကပြောတဲ့ firewall ကိုဒီ gateway တွေမှာ install လုပ်ထားမယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့ဆက်သွယ်နေတဲ့ message တွေကလုံခြုံမှုမရှိတော့ပါဘူးသူတို့အချိန်မြွေဖောက်ကြည့်လို့ရပါတယ်အချိန်မီဒီဖွင့်ကြည့်လို့ရတဲ့အချိန်တွေကိုပြန်ရောက်သွားပါတယ်။ Mitel Gateway ကသူတို့လက်ထဲမှာပဲရှိတယ်ဆိုတော့သူကြိုက်တယ်လို့လုံးလို့ရသွားတဲ့အချိန်တွေမှာရှိပါတယ
်။ဆိုတော့ဒီလိုနဲ့ဒီ Great Firewall ကိုဗမာနိုင်ငံမှာ install လုပ်လိုက်ပြီးရင်နောက်ဆက်တွဲဘာတွေဖြစ်လာနိုင်လဲပြောပြပေးပါ
။ကျွန်တော်တို့နိုင်ငံသားတွေရဲ့အခြေခံလူ့အခွင့်အရေးတွေဆုံးရှုံးသွားနိုင်ပါလေ။ကျွန်တော်တို့လွတ်လပ်စွာပြောဆိုဆွေးနွေးခွင့်တွေဆုံးရှုံးသွားနိုင်ပါလေ။ကျွန်တော်တို့နိုင်ငံထဲမှာဖိနှိပ်နေတာတွေကိုနိုင်ငံအပြင်ကနေပြီးတော့မကြာရမတိရတဲ့ဖြစ်လာနိုင်ပါတယ
်ဘယ်လိုပုံစံနဲ့ပိတ်နိုင်လဲနည်းနည်းရှင်းပြပေးပါ
တို့ China မှာတို့ social media တွေဘာတွေကိုတွားလို့မရအောင်လို့တို့က China ရဲ့ Great Firewall ဆိုတာရှိပါတယ်တို့အဲ့ဒါကို install လုပ်ထားပါတယ်ပြင်ပမှာရှိတဲ့ IP address တွေကိုသူကနေပြီးတော့ဆက်သွယ်လို့မရအောင်လို့ firewall software တွေထဲမှာဒီ IP address တွေကိုထည့်ပြီးတော့သူပိတ်ပါတယ်အပြင်အဟာရီနဲ့အဆက်အသွယ်လုပ်လို့မရအောင်လို့သူပိတ်ထားပြီးတော့ China ထဲမှာသူက internet ဆောက်ပြီးတော့ China version of Google, China version of Facebook အဲ့လိုဟာမျိုးတွေသူက website တွေကိုထားပြီးတော့ပြင်လောကနဲ့အဆက်အသွယ်တွေဖြတ်ထားပါတယ် China တဲ့လူတွေက search engine မှာတခုခုရှာခြင်းနဲ့ဆိုလို့ရှိရင် Google မှာသွားမရှာပါဘူး Baidu မှာရှာလို့ရှိရင်ရပါတယ်အဲ့တော့ Google မှာရှိနေတဲ့ information တွေ Chinese government ကမလိုလားတဲ့ information တွေလည်းတိုင်းပြည်တွေကိုဝင်စရာမလိုတော့ပါဘူးသူတားထားပါတယ်ကူစန်းတာနေပြီးတော့မှလည်းစပစ်ကောမိနစ်ပိုင်းအတွင်းမှာတစ်ကွာလုံးအောင်တည်သွားပြီအဲ့ဒါဘာခွန်မဲဆိုတော့88တုံးကလည်းမရှိခဲ့ဘူးဥဒဏ်အရေးခင်းတို့ဘာလို့တုံးမှလည်းမရှိခဲ့ဘူးဒါအရန်မိနစ်ပိုင်းအတွင်းမှာတစ်ကွာလုံးအောင်တည်သွားပြီအဲ့တော့သူတို့ဒီဒါမျိုးလုပ်လို့ရှိရင်ဒီကဘာချက်ချင်းတည်သွားမယ်ဒါမှမဟုတ်လေ firewall ကိုအမြန်ဆုံး install လုပ်နေတာ
မကြသေးခင်ကပဲ Facebook တို့ Twitter တို့ Instagram တို့ပိတ်လိုက်ပါတယ်ပိတ်တဲ့အခါမှာ VPN နဲ့သူတို့ဖြတ်ပြီးတုံးကြတယ်လို့ပြောပါတယ်VPN တုံးတဲ့အခါမှာတကယ်ပဲအတားဆီးကိုကြော်သွားနိုင်ပြီလား VPN ရဲ့အနေထားလေးနည်းနည်းရှင်းပြပေးပ
ါ VPN ကတော့အတားဆီးကိုသူကြော်သွားနိုင်နေဆိုတာအချိန်အတိုင်းအတာတစ်ခုထိပဲကြော်လို့ရမှာတဲ့နည်းစေအုပ်စုကဒီ IP address ကိုမတိမချင်းပေါ့လေအဆင်ပြေနေမယ်သူတိသွားလို့ရှိရင်တော့သူကနေပြီးတော့အဲ့ဒီ IP address ကို block lock လုပ်လို့ရပါတယ်ခင်ဗျာသူရဲ့ပုံစံအတူဒီပြောပြလို့ရှိရင်တော့သိရမလားအပြင်မှာဟိုအဖေမေကမကြိုက်လို့ရီးစားကိုဖုန်းမခွာဘူးဆိုလို့ရှိရင်သူကနေပြီးတော့သူ့ရဲ့တငယ်ချင်းစီကိုဖုန်းခေါ်ပြီးတော့ရီးစားနဲ့အဆက်အသွယ်လုပ်ပေးတယ်လို့မျိုးပါပဲ VPN server ဆိုတာကတော့ကိုယ့်ကိုအကူအညီပေးတဲ့တငယ်ချင်းကတော့ VPN server ပေါ့ဟိုအဖေမေကတော့ firewall ပေါ့အဲ့တော့လူကြီးမတိမချင်းအဆင်ပြေနေမယ်လူကြီးကတိသွားလို့ရှိရင်တော့သူလည်းအပိတ်ခံရမှာပေါ့အဲ့တငယ်ချင်းနဲ့ဆက်သွယ်တာလည်းအပိတ်ခံရမှာပေါ့
တကယ်လို့ဒီ firewall နဲ့ data စီးထားရဲဆိုလို့ရှိရင်ဘယ်လိုမျိုးများကြော်ဖြတ်ပြီးတော့ထွက်လို့ရနိုင်နည်းလမ်းတွေရောရှိပါလား
VPN ကတော့သူကအဲ့ firewall ကိုကြော်ခွားပြီးတော့သွားတဲ့နေပေါ့လေဖြတ်လို့တော့မရဘူးခုနကပြောသလို VPN ကနေပြီးတော့သွားလို့ရှိရင်တော့ရတယ် VPN ဆိုတာလည်းအကြာကြီးတော့မခံဘူးသူတို့မတိသေးသေးတော့အလုပ်ဖြစ်နေတယ်သူတို့တိသွားလို့ရှိရင်ဒီ VPN server လည်းသူတို့ကနေပြီးတော့ block လိုက်လို့ရတယ် internet ကိုတုံးတဲ့အခါမှာသတိထားရမယ်ဟာတော့ကိုပေးတဲ့ message ကိုသူတို့မမြင်ရအောင်လို့ဖန်တီးနိုင်လို့ရှိရင်တော့အကောင်းဆုံးပေါ့လေအကုန်လုံး encrypt လုပ်ပြီးတော့ဆက်သွယ်ကြအရင်ပိုကောင်းတယ်လို့ထင်ပါတယ်ခင်ဗျ
ကျေးဇူးတင်ပါတယ်ကိုရဲကျော
်ဒါတော့ဒေါက်ခင်မျိုးသက်မေးမြန်းတင်ပြခဲ့တာပါဒီအာနာသိန်းစစ်ကောင်စီကနေပြီးတော့စိုက်ဘာလုံခြုံရေးဥပဒေမူကြမ်းပြဋ္ဌာန်းဖို့ဟလာကြိုးပမ်းပြင်ဆင်နေတာနဲ့ပတ်သက်လို့ကွန်ပျူတာပညာရှင်တဦးဖြစ်တဲ့ကိုရဲကျော်ကိုမေးမြန်းခဲ့တာဖြစ်ပါတယ်အခုတခါမှာတော့ဒီမြန်မာနိုင်ငံမှာစစ်တပ်ကအာနာသိန်းလိုက်တာနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားပေးမှုလားလာတွေလူလူရဲ့နိုင်ငံရေးလှုပ်ရှားမှုရေချိန်တွေနဲ့ပတ်သက်ပြီးဒီမြန်မာအရေးလှုပ်ရှားသူကျွမ်းကျင်ပညာရှင်တူဦးဖြစ်တဲ့ဒေါက်တာခင်ဇော်ဝင်းကိုမဆုစုက Skype ကနေဆက်သွယ်မေးမြန်းထားပါတယ
်။ဆရာအခုဒီအမေရိကန်သံတမန်ပေါ့နော်ဒီဂျိုးဘိုင်ဒန်ကလည်းသူကမြန်မာအရေးကိုစိုးရိမ်နေဆိုပြီးတော့ပြောထားတာရှိတယ်ပေါ့နော်။ပြီးတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ကလည်းဒီနိုင်ငံအကြီးအကဲတွေကိုပေါ့ချက်ချင်းပြန်လှုပ်ပေးဖို့ဆိုပြီးတော့တောင်းဆိုလာတယ်။အဲ့တော့ဒီအာနာသိန်းစစ်အစိုးရအနေနဲ့ပေါ့နော်သူတို့အနေနဲ့ဒီအပေါ်ကိုအကောင်းဆုံးဖြေရှင်းနိုင်မယ်နီလန်ပေါ့အဲ့ဒီအပေါ်ကိုဆရာရဲ့အမြင်ကိုသုံးသပ်ချက်လိုချင်တယ်ဆရာ
။သမရဘိုင်ဒန်ပြောတာရောကုလသမဂ္ဂအထွေထွေအထွေထွေပြောတာရောလေ။ဟိုနည်းနည်းလေးသူကဟို strong ဖြစ်တယ်ပေါ့ကွာနော်။ဒါပေမဲ့ဒီဘက်ကလည်း cabinet ဖွဲ့ဖွဲ့တာတို့နော်။နောက်ပြီးတော့ဗာလေနိုင်ငံတော်အောက်ချုပ်ရေးကောင်စီဖွဲ့တာတို့ဆက်လုံနေတယ်လေ။တော်တော်ခက်ပါတယ်နော်။သူကလည်းထိန်းသိမ်းထားတယ်မကဘူး။ဒေါ်ဆာဆူဆူရဲ့ဦးအမြင့်ကိုသူကဆွေးစစ်တင်ထားတယ်။နော်။ဒါတွေကိုဟိုဘက်ကလည်းဒုံးတီကြီးအကုန်လုံးပြန်ပြီးတော့ပြောင်းမြန်ဖြစ်အောင်ပေါ့လေ။ပြန်ပြီးတော့ဂျိုးစင်းပေးပါလို့ပြောနေတယ်။ဆိုတော့တော်တော်ကိုတင်းချက်တဲ့အခြေဖြစ်တယ်လေ။နော်။ဘာမဖြစ်မှာလဲဟိုလူလူကထွက်လာပြီ။နော်။ဒီ civil disobedience ဆိုပြီးတော့ဆိုတော့ဂျာဝင်ဆောင်ရွက်ပေးဖို့ဆိုတာလေအခုက pandemic နဲ့လူတွေပါလေကသွားလာလဲခက်တယ်လေနော်ဆိုတော့နောက်ဆုံးကိုယ်ကပြောမယ်ဆင်တော့ဂျာဝင်ဆောင်ရွက်ပေးဖို့နော်ဟိုညဉ့်ညာရင်းနဲ့ပြည်ရင်းစစ်လိုပဲဟိုတိရလိုနိုင်ငံမျိုးအခုကြီးတောင်းဝင်တောင်းဝင်လေးပဲနော်ဒါမို့အိန္ဒိယလိုနိုင်ငံမျိုးတက်တက်နိုင်ငံဟိုအခုကြီးတောင်းဝင်တောင်းဝင်လေးပဲအဲ့ဒါမှနည်းနည်းလေးဖြည့်သားမယ်အဲ့လိုပဲသူကမြင်တာပဲတကယ်ကိုအကြက်တဲပြီးတော့တဆင်ပြီးတဆင်တက်လာတာဖြစ်လာဖြစ်နေလို့ပါ
အဓိကကဒီဟိုအင်အားကြီးပေါ့နော်အမေရိကန်နိုင်ငံလိုတမလားအနေနဲ့လဲဒါမြန်မာအရေးပေါ်ကိုသူစိုးရင်လာတယ်ပေါ့နော်ဆရာပြီးတော့လို့ရှိရင်ဒီနောက်ထပ်ဒုတိယတစ်ခုကကြတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ကလည်းဒီဟိုနိုင်ငံအကြီးအကဲတွေကိုပြန်လှုပ်ပေးဖို့အတွက်ဆိုပြီးတော့သူတို့အနေနဲ့တောင်းဆိုလာကြတယ်တောင်းဆိုလာတယ်ဆိုတော့အဲ့ဒီရဲ့အပေါ်တွေကိုဒီစစ်အစိုးရအနေနဲ့ပေါ့ဘယ်လိုပုံစံမျိုးနဲ့ဟုတ
်နိုင်ငံနိဒန်ရနဲ့ဖြစ်ရှင်းဖို့ပေါ့လေနော်ကောင်းတော့ဟိုတင်းတင်းမွေ့မွေ့နဲ့နော်ဟိုနိုင်ငံရကောင်းဆောင်နေပိသားစွာနဲ့နိုင်ငံပေါင်းစွာဖြစ်ရှင်းပေါ့အဲ့ဒါမရလို့ရှိရင်ဘာတက်လာမလဲဆိုလို့ရှိရင်စီးပွားပိတ်ဆက်မှုတွေဖြစ်လာလိမ့်မယ်နော်ဒါမှမဟုတ်လည်းဒီတင်းချက်မယ်ဆိုလို့ရှိရင်ဟိုစေရရလည်းဖြစ်ဖြစ်လာလိမ့်မယ်ဆိုတော့ဒါရီကိုဖြစ်လာဖို့အထိစောင့်မလားเนาะဒါမှမဟုတ်ကိုယ့်အနေနဲ့အခုကတင်းတင်းမွေ့မွေ့နေပဲဖြည့်ရှင်းမလားเนาะအခုခက်တာလဲဟိုကက်ဘိနက်ကလည်းလူခေါင်းကြီးတွေပါပါတယ်အထွေထွေပါပါတယ်ရှင်းရှင်းပြောမယ်ဆိုရှင်ဒီအုပ်ချုပ်ရေးစီမံအုပ်ချုပ်ရေးကောင်စီကိုပါသွားတဲ့ဟိုအယတ်သားပုဂ္ဂိုလ်တွေကတိတ်ပြီးတော့မျှော်လင့်စရာအကြောင်းမရှိဘူးရှင်းရှင်းပဲပြောမယ်နော်ဆိုတော့သူတို့ကတော်ရဲလူတွေမဟုတ်လို့နော်တမသမရှိရဲ့လူတွေမဟုတ်လို့ထွက်လာပြီးတော့ဖြစ်ရှင်းပြမယ်ဆိုရင်ကောင်းတယ်လေအခုကဒီလိုလူမျိုးတွေမဟုတ်ဘူးနော်အဲ့ဒါကြောင့်မလို့ပြောရတာနော်ဆိုတော့ဟိုခက်တာပြည်ရကအတောင်လည်းပြောတော့တိတ်ပြီးတော့ဟိုနတ်ဆောင်လာမဟုတ်ဘူးနော်ဆိုတော့လေခုနကအားကြောင့်မလို့လွယ်လွယ်ပြောတာမဟုတ်ပါဘူးဒီဘင်းနိုင်ငံကြီးတစ်ခုဖြစ်တယ်ဘာပြောလဲသူတို့နည်းနည်းသူတို့အကျိုးစီးပွားရည်လေရှိလို့ဟုတ်တာနော်စေသာရှိလို့မဟုတ်ဘူးဆိုတော့တရုတ်နဲ့အိန္ဒိယနဲ့ဒါကိုဝင်ပြီးတော့ဖြစ်ရှင်းပြနိုင်မလားဆိုတော့ပြောတာပါနော
်ဆရာပြီးတော့နောက်ထပ်တစ်ခုရှိတာကဒီတရုတ်ဘက်ကလည်းပြောလာတယ်ပေါ့နော်ဒီအရင်တုန်းကတော့ဒီဆရာနာသိမ်းတဲ့အပေါ်ကိုသူတို့အနေနဲ့တော့အသက်မထွက်ဘူးဆိုတော့အများကဒီထောက်ခံတဲ့ဆန္ဒသဘောများရှိလားဆိုပြီးတော့လည်းထင်ကြေးပေးကြတယ်ပေါ့အဲ့တော့ဒီတရုတ်နိုင်ငံရဲ့ဝင်ကြီးအနေနဲ့ကလည်းပြောလာတယ်ပေါ့ဒီအပေါ်ကိုသူတို့အနေနဲ့ဟိုထောက်ခံမှုမပြုဘူးဆိုတော့သဘောထားမှတ်ချက်လည်းရှိလာတယ်ဆိုတော့ဒါကဒီစစ်တပ်အနေနဲ့ဆိုရင်ရောဆရာဒီသူတို့ရဲ့အပြောကပေါ့နော်ဘယ်လောက်ထိသိရောက်မှုများရှိလာနိုင်လဲရှင့
်တရုတ်အနေနဲ့ကအခုလောက်လာဟာကဟိုနင်းလေးထူးကြတယ်အင်းကဆိုရှင်သူကသွေးဖီးပြီးတော့ပြော့သူတယောက်တည်းရက်တာပဲအခုကအားလုံးနဲ့သဘောထားချင်းတူညီပါတယ်ဒီလူတွေလွတ်ပေးပါဆိုတောင်းတယ်လေအဲကောင်းတယ်အကောင်းဆုံးလက္ခဏာတစ်ခုပဲအခုလူရင်းကောင်စီနိုင်ငံလေးအားလုံးကအဲ့ဒါမှာပေါ့သဘောတူညီမှုရတယ်ပေါ့လေအဲ့ဒါကိုရောစဲတော့ထပ်ခါထပ်ခါပြောဖို့လိုတယ်နော်ပြောမယ်ဆိုလို့ရှိရင်တရုတ်ကိုသိအားမခွန်းနဲ့တရုတ်ကလည်းဟိုဘက်ကိုပါသွားပြီအားလုံးသဘောထားတဲ့ကိုတရုတ်ကလည်းပါသွားပြီနော်ဒီစရာကအားလုံးဟိုတူညီပြီးတော့သဘောတူတဲ့ကိစ္စတခုပဲအဲ့တော့မြန်မာဒီအာဏာသိမ်းအစိုးရအနေနဲ့လည်းရုပ်ဆောင်လိုက်နာပါဒါနိုင်ငံတွေအကောင်းဆုံးထွက်ရဖြစ်ပါလိမ့်မယ်ဒီလိုဆိုလို့ရှိရင်စိုးကျိုးတွေဖြစ်နေမယ်ဆိုပြီးတော့တိအောင်ထပ်ခါထပ်ခါပြောရမှာပဲ
ဆရာအဲ့တော့ဒီပေါ့နော်ဒီစစ်တပ်ကအာဏာသိမ်းတဲ့အပေါ်မှာဒီပြည်ရင်းရေးအခြေအနေရဆိုလို့ရှိရင်လည်းဒါအစိုးရဝန်ထမ်းပိုင်းတွေကလည်းဒါသူတို့အနေနဲ့လှုပ်ရှားမှုတွေကလည်းပါလာတယ်ပေါ့နော်ဒီအပြင်ဝန်ထမ်းတွေအနေနဲ့လှုပ်ရှားမှုတွေပါလာတယ်ဆိုတော့ဒီလူလူရဲ့သဘောဆန္ဒကလည်းဒီလိုအခြေအနေဖြစ်နေတယ်ဆိုတော့အခုလိုကိစ္စမျိုးတွေအရေးတွေအပေါ်ကိုပေါ့နော်ဆရာအနေနဲ့ပေါ့ဒီလွှမ်းခြုံပြီးတော့ဘယ်လိုမျိုးများသုံးသပ်ပေးချင်လဲရှင
့်ဟိုလူလူရဲ့ဆန္ဒထုတ်ပေါ်မှုကထင်ရှားတဲ့ပုံကိုပြင်ဆင်လာတယ်နော်ကျွန်တော်ကတော့ civil disobedience campaign စတော့ကိုကလည်းကျမကြီးလောကလာခဲ့လူဆိုတော့ဟိုလူနာလေးကိုမရှိခိုက်စေခြင်းဘူးလေပထမနေ့ကအခုကဗဟိုပြုထားတာကဟိုတက်ကတော်တွေကြောင်းနေနောက်ပြီးတော့စေယုံနေအစိုးရဌာနတွေဒါတွေကအရင်တော့ကဘာမှအသာမထွက်ခဲ့ဘူးနော်နောက်ပြီးတော့ခက်တဲ့ကအဲ့တုန်းကလည်းဟိုဒီ social media တွေကမရှိခဲ့ဘူးလေဆိုတော့ဒါတွေကတော့အလေးထားမယ်နော်ဟိုအရေးမပါတဲ့လူတွေကိုကို့ပေါ်မှာကောင်စီရဲ့ကိုဆွဲသွင်းပြီးတော့ကိုကအရတားဆိုးရဘက်ကပါပါလေဆိုတော့ပြောလို့မရဘူးလူတို့ကတော့လက်ခံမမဟုတ်တော့ဘူးနော်ဟို88ကလူတို့လည်းမထူတော့ဘူးပြီးတော့အများကြီးနှုတ်ချလာပြီနော်ဟိုဒီမိုကရေစီဆန္ဒလို့မပြောပါဘူးမပြောလို့ပါဘူးလူတို့ကသိလာပြီနှုတ်ချလာပြီနားလာပြီနောက်ပြီးတော့ generation တွေကကြီးလာပြီနော်အဲ့ဒါကိုစစ်ဆိုးရအနေနဲ့ထည့်ပြီးတော့စဉ်းစားပါလို့နော်ရှိစေချက်ကလူလူမဟုတ်တော့ဘူးเนาะကိုစိတ်တို့ challenge လို့မရတော့ဘူးဒါတွေကိုထပ်ပြီးစဉ်းစားပါတမတော်နေနေလေမြင်လာတော့နည်းနည်းလေးချင်းသိမ့်နေတော့သူ့နဲ့ရှိပါလေလေဒါပေမဲ့ပြည်တွင်းပြည်ပဖီအားကအခုလိုနေမျိုးဒီနေ့မျိုးမှာစုံလာတယ် 送来的时候都没特别都没了不看比较啊那是什么的哎呀大叔呀哎呀大哎呀在哪里我答应他刚上你爸爸的是不是有比较有比较就没了不是吧高哪个的听他的听听他的就这个说别吧喏这个过来比较说过别吧比较不会连续你人家吧喏如果要地被喏第二年来目的不老讲嘛嘞不如哎呀要么来说我们地不下面再比较顺利家吧喏啊古人老在不能你懂得一个咯个把个比较好那么看不是了哦地家地不多吧嘞啊刚说啊后边搞地别搞再不能听人家吧啊那么再跟人家听人家的哦就让我们地家屋里啊古人咯哦有点现象啊比如那比较地家昂咯哦特别不多吧嘞哦，但不用不用么收嘛不，哦，啊，因阿罗小生那个罗不内外那等于阿罗七十些个罗旅游别的不要，阿那等于阿比如那么看那不，爸妈来了那么看不，爸爸来了那么看不，哎呀，来吧。
好，感谢啊，要不微信啊，接着买点嘛来先。
喏，
好，感谢，好，感谢。好，感谢。
比如今天我叔叔也每年订票节批发来，看没？阿古罗阿爸先跟他的哥哥订三节嘛来。မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းဒီအာဏာရှင်ဆန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြမှုတွေနဲ့ဝန်ထမ်းတွေရဲ့အာဏာဖီဆန်ရေး CDM လှုပ်ရှားမှုတွေကတနည်းတခြားပို့ပြီးအားကောင်းလာနေပါတယ်ဒီလှုပ်ရှားမှုတွေမှာရှေ့တန်းကနေတက်တက်ကြွကြွပါဝင်နေကြတဲ့အမျိုးသမီးတွေရဲ့အထံကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေစူးစီးတင်ပြထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့အထွေထွေသပိတ်ကြီးဖြစ်လာတဲ့အထိဆင်နွှဲသွားမယ်လို့ကြွေးကြော်ထားတဲ့နိုင်ငံတော်ကဆန္ဒပြပွဲတွေမှာလူငယ်တွေအမျိုးသမီးတွေရှေ့ရန်ကနေပါဝင်နေကြတာပါရှင်ဆန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့သူတွေထဲမှာအမျိုးသမီးတွေရဲ့အသံတွေကိုအခုလိုကြဲကြဲလောင်လောင်ကြားနေရတာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်နိုင်ငံခေါင်းဆောင်တွေတိုင်းနယ်ပြည်နယ်တွေကဝန်ကြီးချုပ်တွေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထိန်သိမ်းပြီးစစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်သတင်းနှစ်ပတ်နေပါရှိသွားပါပြီအစိုးရဖမ်းဆီးခဲ့တဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနောက်ပိုင်းမှာနေအိမ်ပြန်ခွင့်ပေးခဲ့တာရှိပေမဲ့ပြန်လည်ဖမ်းဆီးခံရတဲ့သူတွေနောက်နေအိမ်မှာဆက်ပြီးတော့ထိန်းသိမ်းခံထားတဲ့သူတွေကလည်းရှိနေသေးပါဒီအပေါ်မှာပြည်သူတွေကမကြေမနက်ဖြစ်ပြီးတော့ကန့်ကွက်ဆန္ဒပြနေကြတာပါဒါမ
တရားတော့ဘူးလားပါရှင့်အဲ့တော့ဒီကပွဲမှာလည်းအပြတ်တားနိုင်ရဲ့တာနဲ့တစ်ဖက်သက်ဆွဆွဲချက်တွေနဲ့တင်းတယ်လို့ဖန်ဆားရပါတယ်
ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်နေတဲ့ကျောင်းသူတွေဖြစ်တဲ့မဟန်နီဦးပြောသွားတာပါအခုဆိုရင်နိုင်ငံတော်မြို့ကြီးမြို့ငယ်နေရာနဲ့မှာလမ်းမောထွက်ဆန္ဒပြပွဲတွေတရင်တစ်ပတ်ကျော်ကြာလာခဲ့ပါပြီလူဒန်းစားပေါင်းစုံအလွာပေါင်းစုံကပြည်သူတွေတနေ့တစ်ခြားပုံမူပူပေါင်းပါဝင်လာနေကြတာမှာနာမည်ကြီးဆိုတော်တွေမင်းသားမင်းသမီးတွေနဲ့အနုပညာရှင်တွေအများပြားလဲဆရာနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေမှာပြည်သူတွေနဲ့တသားတည်းရှိတဲ့ဆိုတော်ကိုရည်တည်ပြလာကြပါတယ်ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်ခဲ့တဲ့တရုတ်ဆောင်တပ်မောင်မြင့်ကအခုလိုပြောပါတယ
်။အာဒါမတရားသိမ်းတာလေနော်။အာသမယိုးချမဟုတ်ဘဲနဲ့မတရားသိမ်းတာဆိုတော့တပ်မောင်တော်ကအမှန်တရားဘက်ကပဲရက်တယ်မတရားတာကိုလုံးဝလက်မခံနိုင်ပါဘူး။တပ်မောင်တို့ပြည်သူတွေအာတင်းမြောက်ထားတဲ့ဒီပြည်သူကောင်းဆောင်မျိုးဒါမတရားဖမ်းပြီးတော့မတရားအာဏာသိမ်းတာဖြစ်တဲ့အတွက်တပ်မောင်တို့ပြည်သူတွေနဲ့လုံးဝလက်မခံနိုင်ပါဘူး။
Yeah, TV, you know, Paulo, we see God, you need me, God, I know yet the mind to kick on, I know we need you, get me, when this all let you get me, yeah.
ဆန္ဒပြ
ပွဲတွေတတိတခြားအချိန်မြင့်လာတာနဲ့အမျှအာဏာပိုင်တွေဘက်ကစနပြသူတွေအပေါ်မှာအင်အားသုံးနှိမ်နှင်းတာဖမ်းဆီးတာတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကနေပြည်တော်မန္တလေးပဲခူးနယ်ပသိမ်မှာလုံခြုံရေးတပ်ဖွဲ့တွေကမိသက်ပိုက်တွေမြေယူဘုံတွေသုံးပြီးဖြိုခွင်းတာတွေရှိခဲ့ပြီးနေပြည်တော်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်စနပြလူငယ်နှုတ်ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါတယ်။ဥက္ကောင့်မှဒဏ်ရာရခဲ့တဲ့မမြသွဲ့သွဲ့ခိုင်းဆိုရင်အခုချိန်ထိသတိမရသေးပဲအသက်ရှင်ဖို့တိတ်ကိုနေသွားပြီလို့မိသားစုကပြောပါတယ်။အသက်16နှစ်သာရှိသေးတဲ့မမြသွဲ့သွဲ့ခိုင်းတို့လိုလူငယ်တွေအများအပြားဒီကနေ့ဆရာနာရှင်စန့်ကြီးစနပြပွဲတွေမှာရှေ့ရန်ကနေတက်တက်ကြွကြွပါဝင်နေကြတာပါ။လက်နဲ့အားကိုးတဲ့စေုပ်ချုပ်သူတွေကအချိန်မရွေးအင်အားသုံးနှိမ်နှင်းလာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကြားကပဲအမျိုးသမီးအမျိုးသားလူငယ်လူလတ်လူကြီးအရွယ်ပေါင်းစုံလူတန်းစားပေါင်းစုံကပြည်သူတွေပုံမပေါဝင်လာနေကြတာဖြစ်ပါတယ်။
အမားတို့ရတဲ့ရထိုက်တဲ့အခွင့်အရေးတွေမရဘူးပြီးတော့ဆိုရှင်မေးဆိုလည်းဖမ်းလာတယ်အဲ့ဒီတော့ကြောက်ပုံတော့ပါဝင်တာပါဟောလက်နဲ့အားကိုတဲ့ဆိုလူရအောင်ကြောက်ပါပဲဒါပေမဲ့ကြောက်ပင်မဲ့လည်းမပါလို့ရှင်အမားတို့ရဲ့ဒါနောက်ဆက်တွဲကိုယ်ကြီးခံရမယ့်ကိစ္စတွေလည်းအများကြီးရှိတယ်ကိုယ်ကြီးအမောင်နှမတွေပါလည်းခံရမယ့်ဟာတွေအများကြီးရှိတဲ့ကြောက်ပုံတော့ကြောက်ပင်မဲ့လည်းပါဝင်ရမှာပဲအဲ့လိုမျိုးဆိုတော့လေကြောက်တဲ့လူတွေအားလုံးလည်းအမားဘက်ကနေပြီးတော့ပါဝင်ပါလို့လည်းအမားပြောချင်တယ်ဟောလို့ဆိုတော့ဒါကြောက်လို့ပြီးတော့မယ့်ကိစ္စမဟုတ်ဘူးပေါ့နော
်ရန်သူမျိုးကဆန္ဒပြပွဲမှာပါဝင်နေတဲ့ဟိုတယ်ဝန်ထမ်းတစ်ဦးဖြစ်တဲ့မက်ပလင်ပြောသွားတာပါဥက္ကောင့်မတင်ရရခဲ့တဲ့မမြသွဲ့သွဲ့ခိုင်ရဲ့အမဖြစ်သူမမြသူနွယ်ကလည်းအာနာရှင်စနစ်ကြဆုံးတဲ့အထိဒီတိုက်ပွဲမှာသူဆက်ပြီးတော့ပါဝင်သွားမယ်လို့ပြောပါရယ်
။ကျမကတော့ဆက်ပြီးတော့တော်လန်သွားမှာပါ။ကျမညီမလေးဒီလိုဖြစ်ရကြိုးနဲ့အောင်စစ်အာနာရှင်စနစ်ကိုအမြင့်ပြက်ဖြစ်သွားအောင်ပြည်သူလူထုအားလုံးဝိုင်းဝန်းပြီးဆက်ပြီးတော့တော်လန်ပေးကြပါ။အမြင့်ပြက်သွားအောင်လားလုပ်ပေးကြပါလို့ပြောချင်ပါရယ်။ကမ္ဘာအသိအောင်လဲစင်ညာပေးကြပါနိုင်ငံတကာလည်းကူညီပေးကြပါလို့တောင်းဆိုကြပ
ါရဲ့ရေမုံမျိုးကဆနပြပေါ်ဒီမှာပါဝင်နေတဲ့ဂျော်မိုးကလည်းမြမပြီးမှာဘေးပြီးသူကမှဆရာနာရှင်ကိုအလိုမရှိဘူးလို့ပြက်ပြက်တတပြောပါတယ
်ဆရာနာရှင်ကိုလုံးဝအလိုမရှိပါဘူးဆရာနာရှင်ကိုဘယ်တော့မှလည်းအလိုမရှိခဲ့ပါဘူးဘသူအမှလည်းမလုံလောက်ပါဘူးပြီးသူတရားလုံးနေတဲ့ရဲရဲဝဲဝဲဆရာပြောတင်ပါတယ
်အာနာသိမ့်မြင့်ရဲ့ပိုင်းအတွင်းမှာပဲကျမရေဝန်ထမ်းတွေကစတင်လိုက်တဲ့စေုပ်ချုပ်မှုဖီဆန်ရေး CDM လှုပ်ရှားမှုမှာလည်းဌာနပေါင်းစုံကဝန်ထမ်းတွေကလည်းစေုပ်ချုပ်ရေးရန်နေရာမှာမပါနိုင်ဘူးလို့ဆိုပြီးအလို့မသွားပဲကန့်ကွက်ဆန္ဒပြကြတာတွေပို့ပြီးတော့အားကောင်းလာနေပါတယ်။ရန်ကုန်တက္ကသိုလ်ကကတိကတူဖြစ်တဲ့ဒေါ်ဟန်နီလွင်ကတော့အာဏာသိမ်းစေုပ်ချုပ်ရေးရန်နေရာရက်သွားတဲ့အထိကန့်ကွက်ဆန္ဒပြမယ်လို့ပြောပါတယ်
။ကျမတို့ကတော့ရန်နေရာရက်စီတင်လာ။အဲ့တော့အခုလောလောဆယ်တော့နေညန်းစွာဆန္ဒထုတ်ဖို့ရယ်CDC ပေါ့နော် CDC ကတော့ဘာလဲဆိုတော့အစိုးရနဲ့မကူပေါင်းဘူးအခုလောလောဆယ်ကျွန်တော်တို့အချင်းချင်းညှိတယ် step by step ဌာနလိုက်ညှိတယ်ကိုဌာနထဲမှာလည်းညှိတယ်ဌာနလိုက်လည်းညှိတယ်ကျောင်းထဲလည်းညှိတယ်ညှိပြီးတော့အခုဘာပြောပေါ့နော် CDC နဲ့ဆိုဘာလုပ်မလဲဆိုတော့ formally ဘာမှမလုပ်ဘူး informally ရတော့ကျွန်တော်တို့ကကိုယ်ကလေးနဲ့ဆရာတပည့်ကတော့အဆက်အသွယ်တော့ရှိမှာပဲဒါပေမဲ့ရုံးလုပ်ငန်းဆိုင်ရာဌာနဆိုင်ရာဘာမှမလုပ်ဘူးကျွန်တော်တို့ငြင်းငြင်းနေတယ်အဲ့ဒါလည်းကျွန်တော်တို့ရဲ့ဝန်ထမ်းစည်းကမ်းနဲ့ပဲကျွန်တော်တို့ကဟိုစန့်ကျင်နေတာမဟုတ်ဘူးနော်ကျွန်တော်တို့ကဘာမစန့်ကျင်တာလဲဆိုတော့ပြည်သူ့ဝန်ထမ်းဥပဒေကိုမစန့်ကျင်ဘူးကျွန်တော်တို့ကစစ်အစိုးရအာဏာရှင်ကိုဆန့်ကျင်တယ်ဒီရန်ရရရအောင်ကျမတို့လုပ်ချင်တယ်ဒါကြောင့်မို့ကျမတို့ဒီလုပ်ငန်းပိုင်းဆိုင်ရာအားလုံးကိုကျမတို့ရက်တယ
်ရန်ကုန်တက္ကသိုလ်ကပဲကတိကနာတူဖြစ်တဲ့ဒေါ်နွေးသစင်လိုင်းကလည်းအာဏာရှင်အမြန်ဆုံးကြဆုံးစေချင်တယ်လို့ပြောပါတယ
်ပြည်သူရွေးချယ်တင်ရောက်တဲ့အစိုးရကိုမတရားလက်နေနဲ့အာဏာသိမ်းပြီးတော့မှငါတော့အစိုးရပါဆိုပြီးတော့မှမတရားကိုယ့်ဟာနဲ့ကိုယ်တိဆောက်ထားတဲ့အစိုးရကိုတော့လုံးဝလက်မခံပါဘူးသူတို့နဲ့လည်းဘယ်တော့မှအတူရှိမှာမဟုတ်ပါဘူးအဲ့ဒီအစိုးရဒါတော့အမြန်ကြဆုံးပါသေးတယ်လို့ကျမတို့ဆန္ဒရှိပါတယ်
ဆရာနာသိမှုစန့်ကြီးလမ်းမော်ထွက်ဆန္ဒပြပွဲတွေမှာစက်ယုံအလုသမားတွေလည်းရှေ့တန်းကနေပါဝင်နေကြတာပါဆန္ဒပြအလုသမားတို့ရဲ့အတန်ကိုလည်းနားထောင်ကြည့်အောင်ပ
ါဒီကတော့ကျမတို့အလုသမားတွေဟာအများအားဖိနှိပ်ကံဘဝကနေနေလာခဲ့တဲ့အလုသမားတွေဖြစ်တယ်ပေါ့နော်ကျမတို့အဲ့လိုဖိနှိပ်ကံဆင်းဆဲရနေပြီးတော့ COVID-19 ဝင်လာတော့ကလည်းကျမတို့အလုသမားတွေကမျိုးမျိုးသောပုံစံနဲ့နေတဲ့ဖိနှိပ်ကံကိုထက်ကြုံရတယ်အခုလိုမျိုး COVID-19 ရဲ့အခြေအနေလေးပြီးွားတာမဟုတ်ပဲနည်းနည်းငြိမ်သက်မှုချိန်မှာအလုသမားတွေအားလုံးကအားတွေပြန်တက်လာတယ်သူတို့ရဲ့လောကလာစာတွေရဖို့သူတို့ရဲ့ကျိုးစီပါတဲ့ပို့ပြီးကောင်းလာဖို့သူတို့ရဲ့အခွင့်အရေးတွေပို့ပြီးကောင်းဖို့သူတို့မျှော်လင့်ပေမယ်။မျှော်လင့်တဲ့အကြောင်းအရာကြီးမှာဖေဖော်ဝါရီ1ရက်ရဲ့ကျမတို့လုံသမားတွေရဲ့မျက်ရည်တွေကျမတို့လုံသမားတွေဝမ်းနဲ့ကြေကွဲနေတဲ့အရာတွေနဲ့ကျွန်တော်ကြုံခဲ့ရတယ်။အဲ့တော့ကျမတို့လုံသမားတွေကလုံသမားတယောက်တည်းမဟုတ်ပါဘူး။လုံသမားမှနောက်မှာမိကိုနေတဲ့ညီကိုမတွေအများကြီးရှိပါတယ်။ဒါကြောင့်ကျမတို့လုံသမားကဒီစင်နာချင်းအစိုးရအောက်မှာနေမယ်ဆိုရင်အခုကျမတို့ဒီနိုင်ငံတကာယင်းနှမြုံနှံမှုတွေမလာတော့ကျမတို့သိနေ။လုံသမားတွေအရန်ကိုသူတို့တွေဒုက္ခတွေတောကတွေရောက်နေတောကတွေများနေကြ။ဒါကြောင့်ကျမတို့လုံသမားတွေကဒီအချိန်မှာတလောင်းတနေရပါဝင်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့အခုလိုမျိုးအလုသမားအများစုရဲ့စိတ်ဆန္ဒနဲ့အလုသမားအများစုကလမ်းပေါ်ထွက်လာဖြစ်ပါတယ်ဟုတ
်တယ်မြန်မာနိုင်ငံဟာ1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်အာဏာသိမ်းခဲ့ခြင်းကစလို့စစ်အုပ်ချုပ်ရေးစနစ်အောက်မှာဆယ်စုနှစ်တွေနဲ့ချီနေခဲ့ရတာပါ1988ခုနှစ်ကျောင်းသားလူငယ်တွေဦးဆောင်ခဲ့တဲ့လူထုလှုပ်ရှားမှုဟာလည်း
အာဏာပိုင်တွေရဲ့ပုံစံအမျိုးမျိုးနဲ့ဖြိုခွင်းနှိမ်နှင်တာကိုခံခဲ့ရပြီးအဲ့ဒီနောက်နှစ်ပေါင်း30ကျော်ကြာမှနိုင်ငံရေးအရပြုပြင်ပြောင်းလဲမှုတွေတဖြည်းဖြည်းဖြစ်လာခဲ့တာပါဒီလိုပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့အချိန်ဒီမိုကရေစီနုနယ်သေးတဲ့အချိန်မှာပဲစစ်တပ်ကပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့ဆိုရတရက်ကိုအာဏာနဲ့ဖြုတ်ချသိမ်းယူတာကိုဘယ်လို့မှလက်မခံနိုင်ဘူးလို့ဆန္ဒပြသူတွေကပြောဆိုနေကြတာပါ
ကျမတို့ကတမိုင်းဆက်ဆက်ဒီစစ်ဆိုးရွားကိုတော်လန်လာခဲ့ကြပါပြီကျမတို့တမိုင်းသားမအယိုင်းမခံနိုင်ပါဘူးเนาะပြည်သူတွေကလည်းသူတို့ရဲ့ဆန္ဒကိုမဲရည်နဲ့လည်းပြခဲ့ပြီးပြီကိုဗစ်ကာလမှာလည်းမချောင်မညွန့်ဒီလိုမျိုးရှေ့တွေထွက်ပြီးကြပါပြီဒါကြောင့်မလို့စစ်အာဏာရှင်ကိုတိုက်ထုတ်ဖို့မမတပြည်လုံးကိုတော့နိုင်ငံခွန်ကမီဒီယာတွေ International Community တွေအားလုံးကိုပါဝင်ကြပါလို့တိုက်တွန်းပါတယ်
ရန်ကုန်မြို့ကဆန္ဒပြအမျိုးသမီးတူပြောသွားတာပါနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအရှိန်ရလာနေတဲ့အချိန်မှာပဲစစ်တပ်ကအခုလိုအာဏာသိမ်းလိုက်တဲ့အတွက်ပြည်သူအများယူကျိုးမရဖြစ်နေကြတာပါအာဏာပိုင်တွေဘက်ကဖမ်းဆီးမှုတွေနဲ့ကန့်သက်ထိန်းချုပ်မှုတွေလုပ်လာတဲ့ကြားမှာကိုပဲဆန္ဒပြပွဲတွေကတော့ပုံစံမျိုးစုံနဲ့ဆက်ပြီးတော့အားကောင်းနေပါတယ်ဒီကနေ့ခေတ်မျိုးဆက်တဲ့လူငယ်တွေကတော့အာဏာရှင်တွေဘက်ကအကြမ်းဖက်နှိမ်နှင်းလာရင်တော့ဒါကိုအန်တူပြီးဆရာနာရှင်စနစ်ကိုအပြီးတိုင်ပြတ်သုံးတဲ့အထိတိုက်ပွဲဝင်သွားမယ်လို့ပြောဆိုနေကြတယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပေအမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ဗျူထွေးပါရှင
်အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုရဲမင်းထွန်းကတင်ပြပါမယ
်မနေ့တောက်ကြနေ့ကတင်ပါခဲ့တဲ့မြမအရေးကိစ္စကုလသမဂ္ဂလူခွင့်ရေးကောင်စီအထူးစည်းဝေးကမြန်မာနိုင်ငံမှာအရသာအုပ်ချုပ်ရေးအမြန်ဆုံးပြန်လည်တည်ဆောက်ပေးဖို့နဲ့ဒေါက်ဆန်းစုတီကိုချက်ချင်းပြန်လည်ပေးဖို့တောင်းဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂအဖွဲ့ရုံးချုပ်မှကျင်းပခဲ့တဲ့အဲ့ဒီအစည်းအဝေးကမြန်မာနိုင်ငံအတွင်းဥပဒေမဲ့ဖမ်းဆီးထိန်းသိမ်းခံရသူအလုံးကိုထွန်းကျက်မရှိအမြန်ဆုံးပြန်လည်ပေးဖို့နဲ့ရွေးကောက်ခံအစိုးရပြန်လည်ဖွဲ့စည်းပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုမဲမခွဲပဲအတည်ပြုချမှတ်လိုက်ပါတယ်ဖေဖော်ဝါရီလ၁ရက်နေ့အာဏာသိမ်းယူပြီးကြတဲ့ကနိုင်ငံရေးကောင်းဆောင်တွေတက်ကြွလှုပ်ရှားသူတွေရွေးကောက်ပွဲတာဝန်ရှိသူတွေကိုဖမ်းဆီးထားတဲ့မြန်မာစစ်တပ်ကအခုအခါအာဏာသိမ်းမှုကိုစတင်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုအရှိန်မြှင့်ဖမ်းဆီးမှုတွေပြုလုပ်လာနေပါတယ်။အခုလိုညအချိန်မတော်ဖမ်းဆီးမှုတွေကြောင့်အများပြည်သူတွေကြားစိုးရိမ်ထိတ်လန့်မှုတွေနဲ့ကောလာဟလတွေပြန့်နှံ့နေတဲ့အကြားမနေ့ညကပဲရန်ကုန်မြို့တာဂီတာမြို့မှာမီးလောင်မှုဖြစ်ပွားခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့ပတ်သက်လို့တရုတ်နိုင်ငံကတစုံတရာပြစ်တင်ရှုတ်ချခြင်းမရှိတာကိုကန့်ကွက်တဲ့ဆန္ဒပြသူတွေကမဏိတုံးကရန်ကုန်မြို့တရုတ်တန်ရုံရှိမှာစူဝေးဆန္ဒပြခဲ့ကြပါတယ်။မကြာသေးခင်တုန်းကပဲအာဏာသိမ်းစစ်တပ်အတွက်ဤပညာနဲ့ပစ္စည်းကိရိယာအကူအညီတွေပါပေးပို့နေတဲ့ဆိုတဲ့သတင်းတွေအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန့်နှံ့နေတာကြောင့်လည်းတရုတ်နိုင်ငံပေါ်ဆန္ဒပြသူတွေကပိုပြီးအာရုံစိုက်လာကြပါတယ်။လက်တလုံးအာဏာသိမ်းယူထားတဲ့မြန်မာစစ်တပ်ကမဏိတောက်ကြနေတုန်းကအချင်းသား23,000ကျော်ကိုလူငင်းချမ်းသာကွင်းနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒေါက်ဆန်းစုကြည်နဲ့ရွေးကောက်ကံကိုယ်စားလှယ်တွေကိုဖမ်းဆီးမှုတွေပြုလုပ်ခဲ့ပြီးစစ်တပ်အာဏာသိမ်းယူပြီးချိန်နောက်သတင်းပတ်တဲပြည်သူအများတနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြပွဲတွေဆင်နွှဲနေချိန်မှာအခုလိုအချင်းသားတွေကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းနောက်ကိုစန့်ကျင်ဆန္ဒပြနေတဲ့မြန်မာပြည်သူတွေနဲ့တသားတည်းရှိကြောင်းဖော်ထုတ်ပြသတဲ့အနေနဲ့ဒါဇင်နဲ့ချီတဲ့ဖိလစ်ပိုင်လူမျိုးတွေကဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတမုန်တီဆန္ဒပြခဲ့ကြပါတယ်။စစ်တပ်အာဏာသိမ်းယူထားတာကိုချက်ချင်းအဆုံးသတ်ပေးဖို့နဲ့အယသအစိုးရကိုအာဏာပြန်လွှဲပြောင်းပေးဖို့ကိုလည်းသူတို့ကတောင်းဆိုခဲ့ကြပါတယ
်။ဒါတော့သတင်းချင်းချုပ်ကိုကိုရဲမင်းထွန်းပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ကျွန်တော် VOA ရဲ့အစီအစဉ်တွေမှာအခုတလောကြည့်မယ်ဆိုလို့ရှိရင်ဒီသတင်းတွေလက်ရှိဖြစ်ပေါ်နေတဲ့အကြောင်းအရာတွေအရေးပေါ်အခြေအနေတွေကိုအထူးလေးပေးပြီးတော့တင်ပြပေးနေတာဖြစ်ပါတယ်ဒါကြောင့်မို့လို့တချို့ပုံမှန်ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုခြံလှပ်ထားရတာအတွက်တောင်းမအပ်ပါတယ်ခင်ဗျာ VO ရဲ့အစီအစဉ်တွေကိုနားဆင်လို့ရဆိုလို့ရှိရင်တော့ရေဒီယိုကနေနားဆင်မယ်ဆိုရင်လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညကနေနားဆင်နိုင်လို့ Facebook စာမျက်နှာကလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီကနေ့အစီအစဉ်ထုတ်လုပ်ရေးမှူးကတော့ဒေါခင်မျိုးသက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်။ VO ရဲ့အစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ VO ရဲ့အစီအစဉ်တွေကိုနေ့စဉ်နေ့တိုင်းပုံမှန်ရေဒီယိုကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။
This program has come to you from the Voice of America, Washington.